Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ခါနေ2024ခုနှစ် August 10ရက်ကျသာရင်းညအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။ Line Meter 3251 အပြင် VOA Website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစည်းအဝေးမှုကတော့ကျွန်တော်ဝင်းမင်ပါ
။မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါမှာ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာចောင်းသားတွေရဲ့ဆန္ဒပြမှုကြောင့်ဒုတိယအကြိမ်လွတ်လပ်ရေးရရှိခဲ့ပြီလို့ဂျပန်အစိုးရကောင်ဆောင်ကပြောကြားလိုက်ပါတယ်။ဂျပန်နိုင်ငံနာဂါဆာကီမြို့ပေါ်နုမြူဘုံကျဲချခံခဲ့ရတဲ့နှစ်ပတ်လည်အထိမ်းအမှတ်အခမ်းအနားကိုအစ္စရေးကိုမဖိတ်တဲ့အတွက်အမေရိကန်အပါအဝင်နိုင်ငံတချို့ကတာမတ်ကြီးတွေမတက်ဘူးလို့ပြောကြားခဲ့ကြပါတယ်။ဗြိတိန်မှာတော့မင်းညာတို့ကအကြမ်းဖက်အထိကယုံတွေမရှိဘဲငြင်းငြင်းချမ်းချမ်းရှိခဲ့တယ်လို့လန်ဒန်မြို့တော်ရဲမင်းကြီးကပြောပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါမဆင်မြတ်မွေအခုလိုသတင်းတွေပြီမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင် KIO ကချင်တက်ဌာနချုပ်လိုက်ဇာမြို့နီးကိုစစ်ကောင်စီကလေကြောင်းပုံချခဲ့ပါတယ်။နောက်လာရှုနဲ့ကြောင်မဲကြပြီးပြည်ဦးလွင်ကစစ်တပ်ရာရှိနယ်ဝန်ထမ်းတွေမြို့ကထွက်ခွာနေတာကိုဒေသခံက
တချို့တွေကမန်းလေးဘက်တို့ပါလို့ရကုန်လို့ကားတွေနဲ့ချင်းကုန်ကြပြီ။ဒီလူလူကတော့စိတ်မပါဘူး။ညာတော့အဖြစ်ဝန်ထမ်းတွေတပ်ပြရဆိုလို့ရှိရင်တကယ့်အကြီးပိုင်းကြီးကဘုံလုံးစင်းကုန်ပြည်သားလူတွေ
။နောက်ရှစ်လေးလုံး36နှစ်ပြည့်အထိမ့်မဲ့ချီတက်ဆန္ဒပြပွဲတွေမြန်မာနိုင်ငံထဲမှာလှုပ်ခဲ့ကြပါတယ်။အခုလိုသတင်းလွှာတွေအပြီးမှာတော့ကျတာရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခေရဲ့မြန်မာရေးသုံးသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းသတင်းလွှာတွေကိုဇက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီចောင်းသားတွေရဲ့ဆန္ဒပြမှုကြောင့်နိုင်ငံမှာဒုတိယကြိမ်လွတ်လပ်ရေးရရှိခဲ့ပြီလို့ဒီဂျားဖြတ်အစိုးရကိုဥဆောင်ဖို့နိုင်ငံကိုဒီကနေ့ပဲပြန်ရောက်လာတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်မိုဟာမက်ယူနက်စ်ကပြောကြားလိုက်ပါတယ်။နိုင်ငံကိုဒီမိုကရေစီပြန်လည်ထွန်းကားအောင်သူ့အစိုးရအနေနဲ့ကြိုးပမ်းသွားမယ်လို့ဒါကာမြို့တော်ကိုပြန်ရရောက်ခြင်းမှာအခုလိုပြောကြားခဲ့ပါတယ်တော်လှန်ရေးကြောင့်ရလာတဲ့အောင်ပွဲအစနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒီမိုကရေစီလမ်းကြောင်းစီရှေ့ဆက်သွားမှာဖြစ်တဲ့အကြောင်းဒီလိုအခြေအနေဖြစ်လာအောင်ကြိုးပမ်းခဲ့ကြတဲ့လူငယ်တွေကိုကျေးဇူးတင်ချီးကျူးကြောင်းဂျာဖြတ်အစိုးရခေါင်းဆောင်မိုဟာမက်ယူနက်စ်ကပြောကြားခဲ့တာပါလူငယ်ကျောင်းသားတွေဟာနိုင်ငံကိုကာကွယ်ပြီးတော့တိုးတက်တဲ့နိုင်ငံသစ်စီအရှိန်နဲ့သွားနိုင်ဖို့နိုင်ငံကိုအသက်တစ်ဖန်မွေးဖွားပေးခဲ့တယ်လို့လည်းသူကပြောပါတယ်ကျောင်းသားတွေသတင်းဖတ်တဲ့ချီဆန္ဒပြခဲ့ကြပြီးတဲ့နောက်15နှစ်ကြာအုပ်ချုပ်ခဲ့တဲ့ဝန်ကြီးချုပ်ဟောင်ရှိတ်ခါစီနာယာရုကနေဆင်းပေးခဲ့ရပြီးတော့အိမ်နီးချင်းအိန္ဒိယနိုင်ငံကိုထွက်ပြေးခဲ့ရပါတယ်။အဲဒီနောက်စစ်တပ်ကဂျားဖြတ်အစိုးရဖွဲ့ပေးခဲ့ပြီးအစိုးရကိုဦးဆောင်ဖို့ဥရောပကိုရောက်နေတဲ့အသက်84နှစ်အရွယ်မိုဟာမက်ယူနက်စ်ကိုဒီကနေ့ပြန်ရောက်လာခဲ့တာဖြစ်ပါတယ်။လူပေါင်း450ထက်မနည်းသေဆုံးခဲ့တဲ့အကြမ်းဖက်ဆန္ဒပြမှုတွေဖြစ်ခဲ့တဲ့နိုင်ငံမှာတရားဥပဒေစိုးမိုးရေးပြန်လည်ရရှိအောင်သူ့အစိုးရအနေနဲ့ဦးစားပေးလုပ်သွားမယ်လို့ကတိပြုခဲ့ပါတယ်။နိုင်ငံထဲမှာတယောက်နဲ့တယောက်တန်တရားတွေကိုဖယ်ရှားပြီးလွတ်လပ်မှုကိုကာကွယ်ကြဖို့အတွက်လဲကောင်းဆောင်တဲ့ UNES ကတောင်းဆိုခဲ့ပါတယ်ရှင်
။သမ္မတဟောင်းဒေါ်နယ်ထရမ့်သာရွေးကောက်ပွဲရှုံးလို့ရှိရင်အစိုးရပြောင်းတာညင်သာဖို့သိပ်မယုံရဘူးလို့သမ္မတဂျိုးဘိုက်ဒန်ကပြောလိုက်ပါတယ်။နိုဝင်ဘာလ9ရက်နေ့မှာကျင်းပမယ့် American သမ္မတရွေးကောက်ပွဲမှာ Republican Party ကိုယ်စားလှယ်လောင်းသမ္မတဟောင်းထရမ့်သာရှုံးခဲ့ရင် American ရဲ့အာဏာကိုငြင်းငြင်းချင်းချင်းလွှဲပြောင်းပေးနိုင်ဖို့ဖြစ်နိုင်ပါမလားလို့ယုံကြည်မှုညော်နေနေကြောင်းလက်ရှိသမ္မတဘိုင်ဒန်ကမနေ့ဗိုလ်ထုတ်နေတုန်းကပြောလိုက်တာပါထရမ့်ကသူဟာရှုံးနေခဲ့ရင်သူချောင်းစီးမြက်လို့ပြောတာတွေရှော့တွက်လို့မရပါဘူးလို့သမ္မတဘိုင်ဒန်က CBS သတင်းဌာနနဲ့တွေ့ဆုံမေးမြန်းခံတွင်ပြောသွားခဲ့တာပါမက်စလာတုန်းကအိုဟိုင်းယိုပြည်နယ်မှာမဲဆွယ်စည်းရုံးစဉ်ထရမ့်ကသူရွေးကောက်ပွဲမှာရှုံးနေရင်သူချောင်းစီးမြက်လို့ကြေငြာသတိပေးခဲ့တာပါသူချောင်းစီးမြက်လို့ပြောတာကရွေးကောက်ပွဲမှာသူရှုံးရင် American Motor ရင်ထုတ်လို့ရလုပ်ငန်းတွေပြတ်စီးမှာဖြစ်တာကြောင့်ကာကွယ်ရမယ်ဆိုတဲ့သဘောနဲ့ယဉ်ညွန်းပြောဆိုခဲ့တာဖြစ်ကြောင်းနောက်ပိုင်းမှာထရမ့်ကပြန်ဖြေပြောခဲ့ပါတယ်ခင
်ဗျာ။ဂျပန်နိုင်ငံနာဂါဆာကီမြို့ပေါ်ဒုတိယကမ္ဘာစစ်အတွင်းကဒီအနုမြူဘုံကျဲချခံခဲ့ရတဲ့နှစ်ပတ်လည်အထိမ်းအမှတ်အခမ်းအနားကိုဒီအစ္စရေးကိုမဖိတ်တဲ့အတွက်အမေရိကန်အပါအဝင်နိုင်ငံတချို့ကတာမတ်ကြီးတွေမတက်ဘူးလို့ပြောကြားခဲ့ကြပါတယ်။နာဂါဆာကီမြို့မှာမနေ့ပြန်တောက်ကြနေမှာကျင်းပမဲ့အခမ်းအနားတက်ဖို့အစ္စရေးတာမတ်ကြီးကိုမဖိတ်တာဟာနိုင်ငံရေးကြောင့်ဖြစ်တာမို့ဂျပန်နိုင်ငံဆိုင်ရာအမေရိကန်တာမတ်ကြီးရမ်အမ်မြူ အမန်နျောကအခမ်းအနားကိုတက်မှာမဟုတ်ဘူးလို့အမေရိကန်တန်ယုံကပြောပါတယ်။အမေရိကန်အပြင်တခြားခုနှစ်နိုင်ငံနဲ့ဒီ EU ဥရောပသမဂ္ဂတို့ကတာမတ်ကြီးတွေအစားအငယ်တန်းတန်တမန်တွေကိုပဲအခမ်းအနားကိုဆယ်လွတ်မယ်လို့ကြေညာခဲ့ကြပေမဲ့သူ့ရဲ့ဆုံးဖြတ်ချက်ကိုပြန်မှာမဟုတ်ဘူးလို့နာဂါဆာကီမြို့တော်ဝန်ရှီရိုဆူဇူကီကဒီကနေ့သတင်းတောက်တွေကိုပြောကြားပါတယ်
။ဘယ်မှာမှこれは政治的な理由による判断ではないということ。
ဒီဆုံးဖြတ်ချက်ဟာနိုင်ငံရေးနဲ့လုံးဝမသက်ဆိုင်ပါဘူး။အမှုမြုံဘုံတန်ကြောင့်တည်ဆုံးခဲ့ရသူတွေကိုအောက်မေ့တဲ့အခမ်းအနားကိုငြိမ်ငြိမ်ချမ်းချမ်းငြိမ်ငြိမ်သက်သက်နဲ့ကျင်းပသွားနိုင်ဖို့အဓိကထားပြီးဆုံးဖြတ်ခဲ့ရတာဖြစ်ပါတယ်လို့ပြောကြားခဲ့တာပါ။နာဂါဆာကီမြို့အခမ်းအနားကိုဖိတ်ကြားချက်မခံရတာကအစ္စရေးအပြင်ရုရှားနဲ့ဘယ်လာရုစ်နိုင်ငံတို့ပဲရှိပါတယ်။အခုလိုအစ္စရေးကိုရုရှားဘယ်လာရုစ်တို့နဲ့တန်းတူထားပြီးမဖိတ်တဲ့အပေါ်စိုးရိမ်နေလို့အမေရိကန်၊ဗြိတိန်၊ပြင်သစ်၊ဂျာမနီ၊အီတလီ၊ EU ဥရောပတမကတန်တမန်တွေကပူးတွဲကြေညာချက်ထုတ်ခဲ့ကြပါတယ်။အင်္ဂါနေ့ရုံးကဟီရိုရှိမားမြို့မှာကျင်းပခဲ့တဲ့အထိမ်းအမှတ်အခမ်းအနားကတော့အစ္စရေးတပ်အမတ်ကြီးကိုဖိတ်ကြားခဲ့ပေမယ့်ပါလက်စတိုင်းကိုယ်စားလှယ်တွေကိုဖိတ်ကြားခြင်းမရှိခဲ့ပါဘူး။အဲဒီအခမ်းအနားကိုအမေရိကန်တပ်အမတ်ကြီးအမန်နျောအပါအဝင်ပြည်သက်9000တက်ရောက်ခဲ့ပါတယ်ရှင်။
အစ္စရေးတပ်အနေနဲ့လေဗနွန်တောင်ပိုင်းကဟစ်ဘိုလာတွေကိုလေကြောင်းတိုက်ခိုက်ခဲ့တယ်လို့ပြောလိုက်ပါတယ်။လေဗနွန်နိုင်ငံတောင်ပိုင်းကနေရာအတော်များများမှာရှိတဲ့ဟစ်ဘိုလာအဖွဲ့ရဲ့ပစ်မှတ်တွေကိုလေကြောင်းကနေတိုက်ခိုက်ခဲ့တာလို့အစ္စရေးစစ်တပ်ကဒီနေ့ပြောလိုက်တာပါ။အစ္စရေးရဲ့တိုက်ခိုက်မှုကြောင့်ဒူရီယာမြို့ကနေအိမ်တစ်ခုထိခိုက်ပျက်စီးသွားပေမဲ့ဒဏ်ရာသေဆုံးတာရှိတယ်လို့မသိရသေးကြောင်းလေဗနွန်ဆိုရသတင်းဌာနကပြောပါတယ်။ဒါပြင်ဂါဇာတောင်ပိုင်းကရာဖာမြို့ကိုလည်းဒီနေ့ထပ်မံဝင်ရောက်စီးနင်းခဲ့ပြီးဂါဇာမြောက်ပိုင်းကစစ်သွေးကြွတွေတိုက်ခိုက်နေတဲ့နေရာကိုလည်းတိုက်လေယာဉ်တွေနဲ့ဘုံကျဲတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောခဲ့ပါသေးတယ်ခင်ဗျာ
။ VOA American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာလိုင်းလံမီတာ190 kHz 1505နဲ့ပြထုတ်လွှင့်ပေးနေပါတယ်ရှင
်။ဩဂတ်စ်လ10ရက်ကြာသာပြည်ညပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးကြေညာပေးနေပါတယ်ရှင်။မြန်မာနိုင်ငံမှာဒီ1988ခုနှစ်တုန်းကတပါတီစနစ်ကနေပြီးတော့ပါတီစုံဒီမိုကရေစီစနစ်ကိုတောင်းဆိုဆန္ဒပြခဲ့တဲ့၈လလုံးလူထုအုံကြွမှုဖြစ်ခဲ့တာဒီကနေ့36နှစ်ပြည့်ပါပြီ။ရန်ကုန်မြို့အပါအဝင်၈လလုံးအထိမ်းအမှတ်ဆန္ဒပြမှုတွေမြို့တော်တော်များများမှာရှိခဲ့ပါတယ်။စကိုင်းတိုင်းမော်ရွာမြို့မှာလူထုရေးတော်ပုံတပိတ်လှုပ်ရှားမှုမှာတော့ပြည်သူ1000ကျော်ပါဝင်ခြေတိုက်ခဲ့ကြတယ်လို့တပိတ်ဦးဆောင်ကော်မတီဝင်က VOA မြန်မာပိုင်းကိုပြောပါတယ်။88မှာမပြပြခဲ့တဲ့အာဏာရှင်အမြင့်ဖက်ရေးကိုမျိုးဆက်သည့်လူငယ်တွေအပြစ်သက်နိုင်တဲ့အထီးကြိုးပမ်းသွားမှာဖြစ်တယ်လို့သူတို့ကပြောပါတယ်။1988ခုနှစ်တုန်းကကျောင်းသားတွေဥဆောင်တဲ့ဆန္ဒပြပွဲတွေစတင်ခဲ့ပြီးတဲ့နောက်နိုင်ငံအနှံ့အလှော်ဆောင်ကပြည်သူတွေပါပါဝင်ဆန္ဒပြခဲ့ကြပါတယ်။လူထုအုံကြွမှုတွေကိုစစ်တပ်ကပြစ်ခတ်နှိမ်နင်းခဲ့မှုကြောင့်နိုင်ငံတော်ဝန်သေဆုံးသူထောင်ထဲချရှိခဲ့ပါတယ်။ဖမ်းဆီးထောင်ချခံရသူတွေလည်းမျောများရှိခဲ့ပါတယ်။လူထုဆန္ဒပြမှုတွေကြောင့်မဆလာပါတီစနစ်အဆုံးသတ်ခဲ့ပြီးတော့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်နိုင်ငံရေးပါတီတွေဖွဲ့စည်းနိုင်ခွင့်ရလာခဲ့ပါတယ်။1989ခုနှစ်ဇူလိုင်လမှာတော့ NLD ပါတီထွေထွေတွင်းရေးမှူးတော်ဆန်းစုကြည်ကိုစစ်အစိုးရကပထမဆုံးအကြိမ်နေအိမ်အခြေချုပ်ချခဲ့ပါတယ်။1990မှာကျင်းပတဲ့ပါတီစုံရွေးကောက်ပွဲမှာ NLD ပါတီအပြတ်အသတ်အနိုင်ရခဲ့ပေမယ့်အဲ့ဒီအချိန်တုန်းကစစ်အစိုးရကအာဏာလွှဲမပေးခဲ့တဲ့အပြင်အနိုင်ရလွှတ်တော်ကိုယ်စားလှယ်တွေကိုဖမ်းဆီးထောင်ချခဲ့ပါတယ်။စစ်တပ်ရဲ့အာဏာသိမ်းမှုကိုအကြိမ်ကြိမ်ခံနေရတဲ့မြန်မာနိုင်ငံမှာဆက်ရနာရှင်စနစ်အဆုံးသတ်ဖို့လိုတယ်လို့ရှစ်လေးလုံးနှစ်ပတ်လည်ဆန္ဒပြသူတွေကပြောကြပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မြစ်ထဲလေမြုပ်ရင်ဂျာလောင်း30ကျော်ဆဲခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ကပြောလိုက်ပါတယ်။ဒီနယ်စပ်မြစ်နယ်မြစ်ထဲမှာအင်ဂါနစ်ကလေမြုပ်သွားတဲ့လေပေါ်ပါလာသူရင်ဂျာလောင်းစစ်သူပေါင်း34လောင်းကိုဆဲယူခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောလိုက်တာပါ။လေမောက်ခဲ့ပြီးတဲ့နောက်ကလင်းငယ်တွေပါဝင်အလောင်း10လောင်းကိုကနဦးဆဲယူနိုင်ခဲ့ပြီးနောက်ပိုင်းကန်းကိုတောင်းတင်လာတဲ့အလောင်းတွေနဲ့စစ်သူပေါင်း34လောင်းဖြစ်သွားပြီလို့ TechNet မြို့အုပ်ချုပ်ရေးမှူးကပြောခဲ့ပါတယ်ခင်ဗျာ
။ဗြိတိန်နိုင်ငံတဝက်မှာဒီလုံခြုံရေးကိုတင်းတင်းချက်ချက်ချထားတဲ့အပြင်ဗုဒ္ဓဦးနေတော်ကလူမျိုးရေးခွဲခြားမှုတံပြန်တဲ့ဆန္ဒပြပွဲတွေကြောင့်မင်းညာတော်ကတော့အထီးကရုံးတွေမရှိဘဲနဲ့အတော်လေးငြိမ်းချမ်းခဲ့တယ်လို့လန်ဒန်မြို့တော်ရဲမင်းကြီးကပြောပါတယ်မွတ်စလင်တွေနဲ့နိုင်ငံပြောင်းအခြေချသူတွေအပေါ်လက်ရဆွန်းရောက်သူတွေပြီးခဲ့တဲ့သတင်းပတ်တွေကပြတ်မှတ်ထားတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်နိုင်ငံတော်ဝန်လမ်းတွေမှာရဲတပ်ဖွဲ့ဝင်6000ထက်မနည်းကိုဖြန့်ချထားပါတယ်ရဲတပ်ဖွဲ့ရဲ့အကြီးအကျယ်နှင်းနှဲမှုကြောင့်ရောလူမျိုးရေးခွဲခြားတိုက်ခိုက်မှုတွေကိုမလိုလားတဲ့ပြည်သူတွေရဲ့စီးလုံးမှုကြောင့်ပါအခြေအနေတွေပြန်လည်ငြိမ်သက်နေတယ်လို့လန်ဒန်မြို့တော်ရဲမင်းကြီးမာခ်ရောက်လီကဒီကနေ့ကြာသာပတေးနေ့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
ဖြစ်သည် ပယ်ရစ်အိုလံပစ်ပြိုင်ပွဲ၁၃ရက်မြောက်နေ့ဒီနေ့မှာ speed climbing လို့ခေါ်တဲ့နယ်ရန်ကိုအမြဲတက်တဲ့ပြိုင်ပွဲမှာအရှိတောင်အရှာကအင်ဒိုနီးရှားနိုင်ငံသားအနိုင်ရသွားပါတယ်။ဒီပွဲမှာအင်ဒိုနီးရှားနိုင်ငံသား Frederick Leonardo ကပထမရခဲ့ပြီးတရုတ်နိုင်ငံကဖန်ဝူကဒုတိယအမေရိကန်က Samuel San ကတတိယရခဲ့တာပါ။နောက်အမျိုးသမီးမီတာ900မှာတော့ New Zealand ကပထမ၊ Germany ကဒုတိယနဲ့ Hungary ကတတိယရသွားခဲ့ပါတယ်။နောက် Canoe ရဲ့ခရက်မီတာ900တာတူလေလော်ပြိုင်ပွဲအသင်းလိုက်၄ယောက်ပွဲမှာတော့ဂျာမနီကပထမရွှေတံဆိပ်ရပြီးဩစတြေးလျကဒုတိယနဲ့စပိန်ကတတိယရရှိသွားပါတယ်။အမျိုးသားမီတာ900၂ယောက်တွဲပွဲမှာတော့တရုတ်နိုင်ငံကဟယ်လီယူနဲ့ဘိုအန်ဂျီတို့ကပထမရပြီးအီတလီကဒုတိယနဲ့စပိန်ကတတိယအသီးသီးရရှိသွားကြပါတယ်ခင်ဗျာ။မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့ August 10ရက်နေ့ကျသရင်းညသတင်းတွေကိုမဆုမြတ်မွန်နဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေဇက်တိုက်ပါပထမဆုံးကတော့ KIO ကချင်တပ်ဌာနချုပ်လိုင်စာမျိုးအနီးစစ်ကောင်စီကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့တာပါကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်အနီးကနေရာ၄နေရာကိုဒီနေ့မနေ့အစောပိုင်းမှာစစ်ကောင်စီကလေကြောင်းပုံကျဲတိုက်ခိုက်ခဲ့တာကြောင့်ကိုဝင်ဆောင်မျိုးသမီးတူထိခိုက်တယ်ရခဲ့တယ်လို့ KIO ပြန်ကြားရေးတာဝန်ခံကပြောပါတယ်။လေကြောင်းကတိုက်ခိုက်ချိန်မှာတရုတ်နိုင်ငံဘက်ကအချက်ပြသတိပေးထားရရှိခဲ့တယ်လို့လည်းပြောပါတယ်။လာရှိုးမြို့မှာတော့တင်းရှောင်နေသူဒေသခံပြည်သူတချို့နေရပြန်လာတွေရှိနေပေမဲ့အများစုကတော့ဒီလေကြောင်းရန်ကိုစိုးရိမ်တာကြောင့်မပြန်ရဲပဲရှိနေပါသေးတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုဇော်ဝင်းလိုင်ပြောပြပေးပါအောင်ခင်ဗျာ
။ကချင်ပြည်နယ်မိုးမောက်မြို့နယ်အတွင်းတိုက်ပွဲတွေပြင်းထန်နေချိန်ဒီကနေ့မနေ့အစောပိုင်းမှာစစ်ကောင်စီကကချင်လွတ်လပ်ရေးအဖွဲ့ကေယိုဌာနချုပ်ဦးနီးကနေရာလေးနေရာကိုဘုံကျဲတိုက်ခိုက်ခဲ့တာပါဒီကနေ့မနေ့အစောပိုင်းတေချောင်းတိုက်ခိုက်မှုကို KIO ပြန်ကြားရေးတာဝန်ကဘူမူကြီးနော်ဘူးက VOE ကိုအခုလိုပြောပါတယ
်မနေ့ကအမြတကောင်၁၂နာရီကျော်တနာရီချိန်လောက်မှာပေါ့နော်ဟိုထွဲလို့ယူဆရတဲ့အဲလေနဲ့ဘုံကျဲတာရှိပါတယ်ခင်ဗျအဓိကတော့ဟိုမိုက်ဆပ်ပါဆိုတဲ့ကျေးရွာပေါ့နော်အဲ့ဘက်မှာအခုရန်ဖြားချောင်းမှာလည်းဘုံကြီးတွေကြပါတယ်။နောက်အဲဒီလူလူတို့ရင်ကလုံးမှာလည်းကြပြီးမှဝန်ဆောင်မိခင်တို့ကတော့တာယာရလည်းရှိပါတယ်။နောက်ဟိုမုံလေးခက်ဒီမှာလည်းကြပါတယ်။မချနာဘုံမောကားလန်းဘောအမြုတိကုံတော်ဘက်မှာလည်းကြပါတယ်ခင်ဗျာ။အဲ့ဘက်ကလည်းအဲဒီလူလူတို့တည်ထိခဲ့တယ်ဆိုတာကတော့ကြားရပါတယ်။ဒါလောက်အချိန်နေဆိုတာကတော့အခုမကြရသေးပါဘူးခင်ဗျာ
လိုင်စာမျိုးအနီးတက်ခိုက်ချိန်မှာတရုတ်နိုင်ငံဘက်ကအချက်ပြသတိပေးတာတွေရှိခဲ့ကြောင်းလည်းဆက်ပြောပါတယ
်တရုတ်ဘက်ကတော့ဒီကတော့ဟိုနေဇတ်လုံချုံကြီးအရာပေါ့နော်ဒေဂျုံဟိုသူတို့ဖိုက်တာတွေပြန်ဝေးတဲ့အနေထားတွေနောက်အချက်ပြတဲ့အဲဒီကြီးဒီအပြစ်ပေါက်တာတွေတော့ရှိပါတယ်ဟိုတိခတ်တာမျိုးတွေတော့မရှိပါဘူးခင်ဗျာ
မိုင်းလန်ခဲရွာဟာလိုင်စာမျိုးအနီးမှာတည်ရှိပြီး2023ခုနှစ်အောက်တိုဘာလအတွင်းကလက်နက်ကြီးကျရောက်ခဲ့တာကြောင့်ကလေး၁၂ဦးအပါအဝင်လူ30နီးပါးသေဆုံးခဲ့တဲ့နေရာဖြစ်ပါတယ်။ဒီဖြစ်စဉ်မှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာလို့ KIO ကပြောဆိုပြီးစစ်ကောင်စီကတော့ KIA ကရန်တူလောင်ယုံပောက်ကွဲတာလို့ညှင်းဆိုထားပါတယ်။မြို့သစ်နဲ့ကုန်းလောကတော့မုံမောက်မြို့နယ်အတွင်းမှာတည်ရှိပြီးပြီးခဲ့တဲ့မတ်လက KIA ကသိမ်းယူခဲ့တာလည်းဖြစ်ပါတယ်။ပြခဲ့တဲ့ဗုဒ္ဓဦးနေ့ကတော့တအောင်မျိုးသားလူမျိုးရေးတက်မတော်တီအန်နယ်လေးထိမ့်ချုပ်ရာရှမ်းပြည်နယ်မြောက်ပိုင်းကကွက်ခိုင်မျိုးကိုစစ်ကောင်စီကဘုံကျဲတက်ခိုက်တာရှိခဲ့ကြောင်းကွက်ခိုင်မျိုးကလူမှုကယ်ဆယ်ရေးဝန်ထမ်းတဦးကပြောပါတယ
်။ဒီကတော့အဲ့ဒီဒီရက်ကွက်ဒီရဲ့အဲနောက်ကျော်ပေါ့ဂျူဝါရဲလောက်ဆက်တက်ရှိနေဂျူဝါရီတော့အဲဒီကိုခြားသွားတယ်လို့ကြားရတယ
်။ဒီဘုံကျဲတက်ခိုက်မှုမှာကယ်ဆယ်ရေးအဖွဲ့တွေမသွားရောက်နိုင်တာကြောင့်အထူးအခိုက်အခြေအနေမသိရကြောင်းနဲ့လောလောဆယ်မှာတော့ကွက်ခိုင်မျိုးကဒေသခံတွေဟာဘေးလွတ်ရာအနီးအနားကကြေးရွာတွေကိုတိမ်းရှောင်နေကြကြောင်းပြောပါတယ်။ဒီလ9ရက်နေ့ကလည်းကွက်ခိုင်မျိုးမှာတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီကလေကြောင်းက၄ချိန်လောက်ဘုံကျဲတက်ခိုက်ခဲ့တာကြောင့်လူ6ဦးသေဆုံးပြီး10ဦးခန့်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီလ6ရက်နေ့ကတော့တီပွားမျိုးနယ်နောင်ကော်ကြီးကြေးရွာကိုစစ်ကောင်စီကဘုံကျဲခဲ့တာကြောင့်တန်ကားတစ်ပါးပြန်လည်တော်မူပြီးနောက်တက်တပါထိခိုက်ဒဏ်ရာရခဲ့တယ်လို့အမျိုးသမီးတဦးသေဆုံးခဲ့ကြောင်းလဲ TNL ကသတင်းထုတ်ပြန်ပါတယ်။ပြီးခဲ့တဲ့လနဲ့ဒီလဇာမိုင်းနေမှာ MNDAA ထိန်းချုပ်ရာလောက်ကင်တဲ့တိမ်နီမျိုးတွေကိုစစ်ကောင်စီက6ချိန်တိုက်ခိုက်ခဲ့တာမှာအရက်သားအနည်းဆုံး15ဦးသေဆုံးခဲ့ကြောင်း MNDAA ကသတင်းထုတ်ပြန်ထားပါတယ်။ စီရီလလာတုံးသားသူတွေကတော့လာရှုအခြေဆိုင်အရှိမြောက်တိုင်းစစ်ဌာနချုပ်ကို MNDAA ကိုကန့်တက်တွေကတင်းယူပြီးတဲ့နောက်စစ်ကောင်စီဘက်ကလေကြောင်းတက်ခိုက်တာတွေတိုးမြင့်လှုပ်ဆောင်လာကြောင်းပြောပါတယ်။လာရှုမြို့မှာတော့အခုအခါတိမ်းရှောင်နေသူတချို့နေရပြန်လာတာတွေရှိပေမဲ့အများစုကလေကြောင်းရံကိုကြောက်တာကြောင့်မပြန်ရဲသေးကြောင်းစစ်ရှောင်နေသူလာရှုမြို့ကတဦးကပြောပါတယ်
။ပြန်နေသူကပြန်ရှိတယ်ပြန်ကြည့်တော့ပြန်လို့တော့ဘောတော့တော့နေပါပြီ။တိရခိုင်မှုတော့ဝရှိသေးတယ်။အစိုးရအားဖြင့်တော့အခုတော့ဒီလိုတော့တော့ပါတော့ဗျာ။အဲ့တော့တိတ်ပြီးတော့လည်းမပြန်မီရသေးတော့ဒီဘုန်းကြီးတော့ပေါ့နော်။
လာရှုမြို့မှာလောလောဆယ်တယ်လီဖုန်းနဲ့အင်တာနက်အဆက်အသွယ်တွေပြတ်တောက်နေပြီး MNDAA အဖွဲ့ကရက်ွက်တွေအတွင်းမှာအချိန်ပိုင်းနဲ့အင်တာနက်လိုင်းသုံးနိုင်အောင်ဆောင်ရွက်ပေးတာတွေရှိနေသလို UWSA ဝါတာဖွဲ့ဆက်ဆံရေးရုံးမှာလည်းအင်တာနက်အသုံးပြုနိုင်အောင်စီစဉ်ပေးတာတွေရှိနေပါတယ်။ဒီရက်ပိုင်းတွေမှာတော့စစ်ကောင်စီတပ်နဲ့ DNL ပူးပေါင်းတပ်တွေကြားမှာနောင်ချုံမြို့နယ်ဘက်မှာတိုက်ပွဲတွေဆက်ဖြစ်နေသလိုပြင်ဦးလင်မြို့ကိုဝင်ရောက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်ဒေသခံပြည်သူတွေနဲ့စစ်ကောင်စီမိသားစုဝင်တွေမန္တလေးဘက်ကိုပြောင်းရွှေ့တာတွေရှိနေပါတယ်။ရှမ်းမြောက်ဒေသတိုက်ပွဲတွေအတွက်တရုတ်နိုင်ငံကကမကထာပြုပြီး6ကြိမ်မြောက်ဟိုက်ကင်ဆွေးနွေးပွဲကိုကျင်းပဖို့စီစဉ်ခဲ့ပေမဲ့စစ်ကောင်စီကတက်ရောက်ဖို့ညှင်းဆုပ်ခဲ့တဲ့နောက်တရုတ်အထူးကိုယ်စားလှယ်တင်ရှိကျွမ်းဟာနေပြည်တော်ကိုရောက်ရှိနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။တောင်တရန်နယ်လေကိုကန့် MNDAA နဲ့ရခိုင် AA ပါဝင်တဲ့ညီနောင်မဟာမိတ်သုံးဘွဲ့ကတော့စစ်ကောင်စီကတိုက်ပွဲဖြစ်ပွားတာမရှိဘဲမြို့ရွာတွေအပေါ်ဘုံကျဲတိုက်ခိုက်တာတွေရပ်ဆိုင်းစေဖို့အတွက်တရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံတွေကဝိုင်းဝန်းတားဆီးပေးကြဖို့တောင်းဆိုထားပါတယ်ခင်ဗျာ
။ KL ဌာနချုပ်လိုက်စာမြို့နီးစစ်ကောင်စီလေကြောင်းကဘုံကျဲတိုက်ခိုက်တာနဲ့ရှမ်းမြောက်စီးရီချင်းတွေကိုကုစားဝန်လိုက်ပြောပြခဲ့တာပါ။အခုတော့ဒီလာရှုကြောင့်မဲချပြီးနဲ့ရှမ်းမြောက်တိုက်ပွဲတွေကိုဂျာဝင်ဆစ်ဆက်ပေးနေတဲ့တရုတ်ထူတန်းမြန်မာကိုဒီနေ့ရောက်လာခြင်းမြန်မာစစ်တပ်ကတို့တွေအခြေစိုက်တဲ့ပြင်ဦးလင်ကစစ်တပ်ရာရှိနယ်ဝန်ထမ်းတွေမျိုးကထွက်ခွာနေတာကိုဒေသခံတွေပြောနေတာပါပြင်ဦးလင်မြို့မှာစစ်တပ်အတိုင်းဝိုင်းနဲ့ဝန်ထမ်းနဲ့ဒေသခံတွေမျိုးကိုစွန့်ခွာတင်းရှောင်နေကြပါတယ်ပြောင်းရွှေ့တဲ့သူများတဲ့အတွက်ပြင်ဦးလင်ဆင်မှာရန်တန်းပိတ်ဆို့တာတွေရှိနေပါတယ်ဒီနောက်ဆုံးအချိန်လေးရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
နောင်ချိုမြို့ကိုမဟာမိတ်ပူးပေါင်းတပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်မှာတပ်မျိုးလိုလူသိများပြီးနောင်ချိုမြို့နဲ့ကဲလဲမှာရှိတဲ့ပြင်းဦးလင်မြို့ကစစ်တပ်အတိုင်းဝိုင်းနဲ့မြို့ကန်တွေဟာမြို့ကိုစွန့်ခွာပြီးထွက်ပြေးတိမ်းရှောင်နေကြတယ်လို့ဒေသခံတွေကပြောပါတယ်မြို့မှာကြန့်ရှိနေသူတွေကတော့စားတောက်စရာတွေစုဆောင်းထားကြပြီးတိမ်းရှောင်နေသူတွေထဲမှာဒေသခံအချို့ပါပေမဲ့အများစုဟာစစ်တပ်အတိုင်းဝိုင်းကဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ပြင်းဦးလင်မြို့ရဲ့လက်ရှိအခြေအနေနဲ့ပတ်သက်လို့ဒေသခံတဦးက VRA ကိုအခုလိုပြောပါတယ
်ဒီလူလူကတော့စာဝတ္ထုကတော့စံတီစာရီကတော့အရင်တော့စူးစောင်းထားကြတယ်။တချို့တွေကမန်လီဘက်တို့ဘာလို့ပေါ့နော်ရန်ကုန်တို့ကားတွေနဲ့ဆင်းကုန်ကြပြီ။ဆင်းတဲ့နေရာမှာပြည်သူလူထုတော့အနေနဲ့များစိတ်မပါဘူး။ညာတော့အဖြစ်ဝန်တန်းတွေပါတယ်ဗျ။တပြားဆိုလို့ရှိရင်တကယ်အကြီးပိုင်းတွေကဘုံလုံးဆင်းကုန်ပြီ။မိသားစုတွေမရှိတာကတော့ဝန်တန်းတွေမရှိဘူး။အထက်ကတစ်ထက်ကအကြီးပေးပိုင်းကမိသားစုဝန်တွေမရှိဘူးဗျ။ပေါ့ဖြစ်ဝင်တဲ့အရာရှိအချက်စီကတော့မဆွေးကြဘူးဗျ။ညာတော့အပြင်ကဘူကြီးတို့ဒီကောင်သူတို့ဘူမူဒီကောင်သူတို့ဒါတော့သူတို့ပေါ့သူတို့ဝင်ဆွေးတဲ့နဲ့
မျိုးရဲပုံမှန်သွားလာသူတွေရှိပေမဲ့သွားလာသူနေပါပြီးစာတင်ចောင်းတွေမှာလည်းចောင်းသားတွေကိုမိဘတွေကနေတပိုင်းလာရောက်ခေါ်ဆောင်တာတွေရှိတယ်လို့ပြင်းဝင်မျိုးကန်နောက်တူကလည်းအခုလိုပြောပါတယ်
ကောင်းနေရွှေတဲ့လူကတော့မင်းညံ့နေကလေးကစပြောင်းနေအခု9နာရီ10နာရီကိုမျိုးတက်လာတော့အဲမှာကားတိုင်းကိုဖြစ်နေဝန်တော့ဟိုဘက်လမ်းပေါ့မန်လီဆင်းတဲ့လမ်းပေါ့နော်ဟိုဟာအဓိကတော့ဝန်ထမ်းတွေရှောင်းနေကြတာပေါ့နော်ယူကတော့သူကလည်းသူဒီမှာဈေးထဲမှာလည်းနည်းနည်းပါသွားတော့ဟိုကိုဗစ်ထွေရောလို့ပေါ့သူကလည်းသူတော့တွားလာလှုပ်ရှားနေမှာဖေးရိုင်းနဲ့ဖွင့်တာပဲလုံကြုံရတဲ့ဘူးထဲမှာတော့စဉ်းကြပါလားမရှိဘူးဒါပေမဲ့ EPG မှာတော့အထက်ဝင်တာဖြစ်တယ်နောက်ပြီးဒီဟိုဆက်ချောင်းမှာလားစစ်တဲ့နောက်တော့နေရာနဲ့မှာတော့ဟိုပါတက်ဒီကိုဖြတ်တော့ကြောင်းကိုနေတပိုင်းပိတ်ပေးလိုက်တယ်ဒီနေ့ဒီနေ့နေတပိုင်းပိတ်လိုက်တယ်ဘောနော်အကုန်လုံးကြောင်းကြောင်းသားတို့ဆရာဆံမတယ်ဟိုလိုမျိုးပေါ့ပိတ်တယ်ဆိုတာကကြောင်းသူကြောင်းသားတွေကမိဘအသီးသီးကပြန်လာပေါ်ကြတော့
ဒီကနေ့ဩဂုတ်ရှင်းရမှာတော့မြို့ကနေပြောင်းရွှေ့သူတွေများတဲ့အတွက်ပြင်းဦးလင်ကနေမန္တလေးအစဉ်16မိုင်ဂိတ်မှာကားတွေများတဲ့အတွက်ရင်ကျောပိတ်ဆို့တာတွေဖြစ်ပြီးအချိန်ကြာမြင့်စွာစောင့်ဆိုင်းခဲ့ရတာတွေလည်းရှိပါတယ်ဒီကနေ့မနေ့ပိုင်းပြင်းဦးလင်ကနေရန်ကုန်ကိုပြောင်းရွှေ့လာတဲ့ဒေသခံတို့ကတော့သူ့အတွေ့အကြုံကိုအခုလိုပြောပြပါဗျာ
ပြင်းဦးလင်အစေးလားဟိုလိုမျိုးဆွတ်ဖြစ်တာတွေပါလေမဟုတ်ဘူးပေါ့နော် ဆောင်မှာကြားလေးတွေရန်ကုန်သွားလာတော့မန္တလေးဆက်မှာရမ်းများတယ်ဟုတ်ကဲ့အမောင်းတွေဆောင်ဆောင်ရောက်လာတယ်ဟိုပါလေဘာမှလည်းမဖြစ်ဘူးသူပြစ်သေးဘူးသူပြောင်းနေရတယ်ဘာမှညာကြားလာလို့ရှိတယ်လားအခုတော့ဘာမှမဖြစ်မဖြစ်ပါဘူးဒါပေမဲ့ကိုယ်ပါကလေးတွေရှိတော့မတော်ခဏလေးဆောင်တဲ့တဘောပဲ
ဒါအပြင်ပြင်းလင်းမျိုးနဲ့နောင်ချိုကြားမှာရှိတဲ့ဝက်ဝွန်ကျွာကနေနောင်ချိုဘက်အထွက်ကိုစစ်တပ်ကဖြတ်တန်းသွားလာခြင်းတွေကိုပိတ်ထားတယ်လို့ဒေသခံတွေကပြောပါတယ်။ပြင်းလင်းမျိုးဟာမန္တလေးတိုင်းမှာရှိပြီးစစ်တပ်ကတူနဲ့တပ်မတော်နှီးပညာတပ်ကတူရှိတဲ့အတွက်တပ်မျိုးလို့လူသိများပြီးတိုက်ပွဲပြင်းထန်နေတဲ့ရှမ်းမြောက်နဲ့မန္တလေးတိုင်းအဆက်မှာရှိတဲ့မျိုးလည်းဖြစ်ပါတယ်။လွန်ခဲ့တဲ့လအနည်းငယ်တုန်းကတော့ပြင်းလင်းမျိုးနဲ့မလှမ်းမကန့်နေရာတချို့မှာတိုက်ပွဲတွေဖြစ်ပွားတာတွေစစ်ကောင်စီရဲ့ကင်းစကန်အချို့တိုက်ခိုက်ခံရတာတွေရှိခဲ့ဘူးပါတယ်။အခုလိုပြင်းလင်းတပ်မျိုးကစစ်ဘက်အရာရှိကြီးတွေနဲ့ဝန်ထမ်းတွေမြို့ကိုစွန့်ခွာထွက်ပြေးနေကြတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးခင်ဗျာ
။ပြင်းလင်းကစစ်တပ်အရာရှိနဲ့ဝန်ထမ်းတွေမြို့ကထွက်ခွာနေတာကိုကိုစံကျော်ပြောပြခဲ့တာပါ။အခုတော့ရှေးလေးလုံး36နှစ်ပြည့်အထိမ်းအမှတ်ပွဲတွေမြန်မာနိုင်ငံတည်းလှုပ်ခဲ့တာပါ။ဒီနေ့ကြောက်တဲ့ရှေးလေးလုံး36နှစ်မြောက်အထိမ်းအမှတ်ဖြစ်တဲ့မြန်မာနိုင်ငံမြို့အတော်များများကတော်လိုင်းအင်အားစုတွေအာဏာရှင်ဆန့်ကျင်ဒီမိုကရေစီရရှိရေးချစ်တဲ့ဆန္ဒပြပွဲတွေကျင်းပခဲ့တယ်လို့ဆွေးနွေးဟောပြောပွဲတွေလည်းလုပ်ခဲ့ကြပါလေ။ရှီလီလုံးလှုပ်ရှားမှုကိုတော်လိုင်းရဲဘော်တွေကဥဆောင်ခဲ့ပြီးလူထုကလည်းတက်တက်ကြွကြွပါဝင်ခဲ့တယ်လို့ပြောကြပါရယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတာကိုအခြေခံပြီးအလိမ့်မှာပြောပြပေးပါအောင်ခင်ဗျာ။
မြန်မာနိုင်ငံရဲ့ခေတ်သစ်သမိုင်းမှာတနင်္ဂနွေလုံးအတိုင်းအတာနဲ့အကြီးအမားဆုံးဒီမိုကရေစီအရေးတောင်းဆိုဆန္ဒပြမှုတွေပထမဆုံးအကြိမ်ပေါ်ပေါက်ခဲ့တဲ့ရှစ်လေးလုံးလူမှုလှုပ်ရှားမှုကြီးဟာဒီကနေ့မှာ36နှစ်ပြည့်မြောက်ခဲ့ပါပြီ။ရှစ်ရက်ရှစ်လ1988ခုနှစ်ရှစ်လေးလုံးမှာစတင်ခဲ့တဲ့အဲ့ဒီလူမှုလှုပ်ရှားမှုကြီးရဲ့နှစ်ပတ်လည်အဖြစ်နဲ့နှစ်စဉ်ဩဂတ်လ10ရက်နေ့မှာကျင်းပမြဲဖြစ်ပြီးတော့ဒီကနေ့36နှစ်ပြည့်ရှစ်လေးလုံးနေ့မှာလည်းပြည်တွင်ပြည်ပလူမှုလှုပ်ရှားမှုတွေရှိခဲ့ပါတယ်။2021ခုနှစ်မှာဆရာနာသိမ်းမိချိန်ကစလို့ပေါ်ပေါက်လာတဲ့ဒေါ်လာရင်းအင်အားစုအသီးသီးကလည်းရှစ်လေးလုံးအထိမ်းအမှတ်ပြုလုပ်ခဲ့ကြပါတယ်။တဝဲခရိုင်လောင်းလုံမြို့နယ်မှာ36နှစ်မြောက်ရှစ်လေးလုံးလူမှုအရေးတော်ပုံအခမ်းအနားကိုဒီကနေ့မနက်ပိုင်းမှာကျင်းပခဲ့တယ်လို့အခမ်းအနားကိုဦးဆောင်ခဲ့တဲ့တဝဲခရိုင်ဒီမိုကရေစီအရေးလှုပ်ရှားမှုတပိတ်ကော်မတီ DDMSC ကပြောပါတယ်။88မျိုးဆက်ចောင်းသားတူကရှင်းလင်းလုံးအရေးတော်ပုံအတွေ့အကြုံတွေကိုရှင်းလင်းပြောကြခဲ့ပြီးတော့တော်လိုင်းကပြရွတ်ဖတ်တဲ့အစီအစဉ်တွေလည်းထည့်သွင်းခဲ့တယ်လို့ DDMSC တာဝန်ခံကိုမင်းလွင်ဦးကပြောပါတယ
်ရှင်းလင်းလုံးဒီမိုကရေစီလူ့အရေးတော်ပုံကိုကျွန်တော်တို့အရေးနဲ့ကျွန်တော်တို့ဦးဝေးကြဖို့လိုတယ်ဘာလို့လဲဆိုတဲ့အခါကျတော့တချို့ကျွန်တော်တို့တော်လိုင်းအင်အားစုထဲမှာလည်းတော်တော်များပြောရဆိုကြတာရှိတာပေါ့ဗျာဒီရှင်းလင်းလုံးဒီလူ့ဆိုရှယ်မှုကအပြီးဆိုတဲ့တာဝန်ကိုကျွန်တော်တို့ဆက်လက်ပြီးတော့ကျွန်တော်တို့ထမ်းဆောင်သွားကြဖို့လိုတယ်ဆိုတဲ့အမျိုးပေါ့အဲ့တော့ရှင်လေးလူဒီမိုကရေစီရေတို့ပူရဲ့အထူးတိုက်ပွဲတင်တယ်နဲ့ဟင်္သာရကဟိုလူအာဏာကိုတိဆက်ပြီးတော့ဒီအာဏာရှင်စနစ်ကိုသူဆက်တင်ခဲ့ကြတယ်ပေါ့ဗျာအဲ့တော့ဒီနေ့မှာကျွန်တော်တို့လူတော်လာကြီးကလည်းပဲရှင်လေးလူဒီမိုကရေစီရေတို့ပူကနေပြီးတော့အထူးနိုင်ငံတို့ဆိုမှုတစ်ခုဖြစ်တဲ့ဒီမိုကရေစီရရှိရေပေါ့ဗျာအဲ့ဒါကိုဆုတ်ကယ်ပြီးတော့ဖက်ဒရယ်ဒီမိုကရေစီပြည်သူ့တိဆက်ရေးတို့ကျွန်တော်တို့ဆက်ပြီးတော့ခြေသွေးတော်ဖို့လိုတယ်အဲ့တော့ကျွန်တော်တို့တင်ရတော့ယူဖို့ကောင်းလာကြသွားလို့ဆိုတော့လူနဲ့တော်လာကြီးကအာနာရှင်ရေမပြုတ်ချတဲ့လူရဲ့တော်လိုင်းကြီးကသွားတယ်ထတယ်ဟိုဖြစ်နေလို့လူတွေဆိုရတာကိုကျွန်တော်တို့ဟိုတတိတခုလူမဲ့တင
်နိုင်ငံရေးထဲမှာဆရာနာရှင်တွေပါဝင်ပတ်သက်နေတဲ့ကာလတစ်လျှောက်လုံးမှာလက်နဲ့နဲ့အင်အားရှိရင်အာနာသိမ့်နိုင်တယ်ဆိုတဲ့အတွေးခေါ်ရှိနေပြီးတော့ပြည်သူလူထုလိုလားတဲ့နိုင်ငံရေးမျှော်မှန်းချက်ရရှိဖို့ဆိုရင်စစ်တပ်ကနိုင်ငံရေးထဲမှာပါဝင်ပတ်သက်မှုရှိအောင်အပြီးဖယ်ထုတ်ဖို့လိုတယ်လို့ပြောပါတယ်။ရှင်းလင်းလုံးအထိမ်းအမှတ်နေ့မှာဆရာနာရှင်စနစ်စန့်ကျင်ရေးတပိတ်လှုံရှားမှုကိုလည်းပြုလုပ်ခဲ့ပါတယ်။စကိုင်းတိုင်းမုံရွာမြို့မှာလည်းတော်လိုင်းအင်အားစုတွေစုပေါင်းပြီးတော့36နှစ်မြောက်ရှင်းလင်းလုံးလူမှုအရေးတော်ပုံတပိတ်လှုံရှားမှုဒီကနေ့ပြုလုပ်ခဲ့ကြပါတယ်။တပိတ်လှုံရှားမှုမှာလူမှုအင်အားတထောင်ကျော်တက်တက်ကြွကြွနဲ့ပါဝင်ချီတက်ခဲ့တယ်လို့ပူပေါင်းပါဝင်ခဲ့တဲ့မုံရွာအမြင့်လန်းတပိတ်ဦးဆောင်ကော်မတီဝင်ကိုအော့စကာကပြောပါတယ်
88ကမပြီးသက်တည်းတဲ့ချီလေးလုံးကမပြီးသက်တည်းတဲ့ဒီတော်လန်ရေးကိုကျွန်တော်တို့21မှာကျွန်တော်တို့လူငယ်မျိုးဆက်တွေကနောက်ထပ်ဒီလိုမျိုးအထိမ်းအမှတ်တွေမလုပ်ဘူးဆိုတာဟိုတော်လန်ရေးကိုကျွန်တော်တို့21မှာပဲအပြီးတိုင်မယ်ပေါ့ဗျာအခုပြောသလို88ကတွေ့ကြအောင်21မှာအပြီးတောင်းဆိုဒီလိုမျိုး21ကတွေ့ကြအောင်ဆိုတာမျိုးမရှိရလေအောင်ကျွန်တော်တို့အမြင့်ကနေတွန်းလှန်မယ်လို့ကျွန်တော်တို့အင်အားစုတွေအသီးသီးကရည်ရွယ်ထားပါတယ်ဗျာ
ဒီကနေ့မှာကြာရောက်တဲ့36နှစ်မြောက်ရှစ်လေးလုံးအထိမ်းအမှတ်နေမှာဒေါ်လန်ရေးအင်အားစုတွေဟာ88ကသွေးကြွေးဟောင်းကို2021ခုနှစ်အာဏာသိမ်းပြီးနောက်ပေါ်ပေါက်လာတဲ့ຫນွေဦးဒေါ်လန်ရေးမှာအပြီးသက်ဆက်နိုင်ဖို့ကြိုးပမ်းနေတယ်လို့ပြောပါတယ် တော်လိုင်းအင်အားစုအားကောင်းတဲ့ဒေသတွေမှာလူမှုခြိတက်တပိတ်လှုပ်ရှားမှုတွေပြုလုပ်ခဲ့ကြပြီးတော့မြို့ပြတွေမှာတော့အာဏာရှင်စန့်ကျင်ရေးစာတမ်းချိတ်ဆွဲတဲ့လှုပ်ရှားမှုတွေကိုပြုလုပ်ခဲ့ကြပါတယ်ရှင်
စီလီလုံ36နှစ်ပြည့်အထိမ်းအမှတ်ဆန္ဒပြပွဲတွေမြန်မာပြည်ထဲလှုပ်ခဲ့တာအလိမ်မှာပြောပြခဲ့တာပါအခုတော့ဒီစီလီလုံနောက်ဆက်တွဲနေဦးတော်လိုင်းရင်းနဲ့အောင်ပွဲခံမယ်လို့ဒေါက်တာဒေဇာဆန်းကပြောလိုက်တာပါဆေးအနာသိမှုကိုဆန့်ကျင်နေတဲ့လက်ရှိနေဦးတော်လိုင်းရင်းဟာ1988ကစခဲ့တဲ့စီလီလုံလူလူလှုပ်ရှားမှုကြီးအဆက်ဖြစ်ပြီးအဆုံးသက်အောင်ပွဲအဖြစ်ကြီးမှန်းထားတယ်လို့မန္တလေး CDM လှုပ်ရှားမှုကောင်ဆောင်ဒေါက်တာဒေဇာဆန်းကဖီယိုကိုပြောပါတယ်36နှစ်ပြည့်စီလီလုံလူလူလှုပ်ရှားမှုအထိမ်းအမှတ်ပွဲတွေဘလို့အရေးပါတယ်လဲဒေါက်တာတေဇာဆန်းကိုမေးထားတဲ့မိုင်းချင်တိုင်းပြောပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ဒေါက်တာတေဇာဆန်းရှင်ဒီကနေ့ပြုလုပ်တဲ့ဒီမြန်မာနိုင်ငံတဝန်းမှာပေါ့နော်36နှစ်ပြည့်ဒီရှစ်လေးလုံးလူထုလှုပ်ရှားမှုအထိမ့်မဲ့ပွဲတွေရဲ့ထူးခြားချက်တွေကဘာတွေလဲရှင
်ဟုတ်ကဲ့ပါခင်ဗျာအခုကျွန်တော်တို့ဒါမြန်မာနိုင်ငံတနိုင်ငံလုံးမှာဆိုရင်လေဒါကျေးလက်ရောမြို့ပြရောပေါ့ဗျာဒီနေ့ဆိုရင်ဒါရှစ်လေးလုံးလူထုအရေးတော်ပုံကြီး36နှစ်ပြည့်အထိမ့်မဲ့အနေနဲ့လူထုတိုက်ပွဲလူထုလှုပ်ရှားမှုတွေကိုပုံစံမျိုးစုံနဲ့ဖော်ဆောင်ဆင်နွှဲနေကြပါတယ်ခင်ဗျာရန်ကုန်လိုမန္တလေးလိုဒါရန်သူတနက်ပြောင်းဝမှာနေရတဲ့ပြည်သူတွေကိုယ်တိုင်ပင်လည်းဒီရှိသေးဆုံးရေတော်ပုံကြီးအထိမ့်မဲ့ဖြစ်ပေါ့နော်လူလူလှုပ်ရှားမှုတွေပေါ်ဆောင်နေကြတာကိုကျွန်တော်တွေ့ရမှာဖြစ်ပါတယ်အလားတူကျွန်တော်တို့ကျေးလက်ဒေသတွေကတော့ကျွန်တော်တို့ဒါနော်ဒီရှိသေးဆုံးရေတော်ပုံကြီးအထိမ့်မဲ့နေတဲ့လူတို့နော်အင်းနဲ့အားနဲ့အုံနဲ့ကျင်းနဲ့ကျွန်တော်တို့ဒါအထိမ့်မဲ့အခမ်းအနားတွေလူလူတပိတ်လှုပ်ရှားမှုတွေကိုကျွန်တော်တို့ပေါ်ဆောင်နေကြတာကိုကျွန်တော်တို့တွေ့မြင်ရမှာဖြစ်ပါတယ်ခင်ဗျအ
ဲ့တော့ဒီလွန်ခဲ့တဲ့နှစ်ပေါင်း36နှစ်ကပေါ်ပေါက်ခဲ့တဲ့ဒီရှိသေးဆုံးလူတို့လှုပ်ရှားမှုရဲ့တရားမှုအတိုင်းတာရောဘလောက်တိကြီးမားလဲရှင
်ဟုတ်ကဲ့ဒီရှီလေးလုံးအရေးတော်ပုံကြီးရဲ့ဒါအကျိုးတရားမှုနဲ့လောမိုးမှုဟာဆိုရင်လေဒါမြန်မာပြည်သမိုင်းအတွက်အင်မတန်မှအရေးပါတယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျဒီရှီလေးလုံးအရေးတော်ပုံကြီးကနေလူထုတရက်လုံးကတပ်ပါတီအာဏာရှင်စနစ်ကိုမလိုလားဘူးဒီမိုကရေစီစနစ်ကိုလိုလားတယ်ဆိုတာကိုကျွန်တော်တို့ဒါနော်ရှင်းရှင်းလင်းလင်းပြပြသားသားဖော်ထုတ်နိုင်ခဲ့ပါတယ်အလားတူပဲဒီမဆာလာတပ်ပါတီအာဏာရှင်စနစ်ဆိုးကိုလည်းပဲကျွန်တော်တို့လူထုအားနဲ့ကျွန်တော်တို့ဒါထုတ်ချနိုင်ခဲ့တာလေဖြစ်ပါတယ်ခင်ဗျဒါအပြင်ဒီရှစ်လေးလုံးရေတော်ပုံကြီးကာလမှာကျွန်တော်တို့မြေပြန့်ဒေတာကကျွန်တော်တို့ဒါလူငယ်ဖောင်ပေါင်းများစွာကလည်းဒါတို့နေဆက်ဒေတာတိုင်းရင်းသားတော်လန်ရေးအဖွဲ့စည်းဒီဒေတာကိုရောက်ရှိသွားကြတယ်အဲ့ဒီအချိန်မှာကျွန်တော်တို့ရဲ့ညီနောင်တိုင်းရင်းသားအဖွဲ့စည်းများတိုင်းရင်းသားပြည်သူများရဲ့ဒါတိုင်းရင်းသားဒန်းသူရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်တနည်းပြောရင်တော့ဒါဖက်ဒရယ်အရေးနော်ဒီရည်တည်ချက်ဒီတောင်းဆိုချက်တွေအပေါ်မှာလည်းကျွန်တော်တို့မြေပြန့်ဒေတာကလူငယ်လူရွယ်တွေចောင်းသားလူငယ်တွေကြားထဲမှာအများကြီးကျွန်တော်တို့နားလေသွားကြတယ်သိရှိသွားကြတယ်သဘောပေါက်သွားကြတယ်လို့ကျွန်တော်တို့ဒီလိုပဲလေ့လာမှတ်သားရပါတယ်ဗျဒါကြောင့်ပြောချင်တာကရှစ်သေးလုံးအရေးတော်ပုံကြီးဒီဒီမိုကရေစီအရေးပြတာမှာကကျွန်တော်တို့ဟာလာတိုင်းရင်းသားပြည်သူအားလုံးလိုလားတဲ့ဖက်ဒရယ်အရေးတော်ပုံအတွက်လည်းပဲဒါမြေပြန့်တဲ့တောင်တန်းဒေသကိုချိတ်ဆက်ပေးနိုင်ခဲ့တဲ့ဒါနော်လူထုတော်လှန်ရေးအရေးတော်ပုံကြီးတည့်ရဖြစ်တယ်လို့ကျွန်တော်အနေနဲ့ရှုမြင်ပါတယ်ခင်ဗ
ျဒီရှစ်သေးလုံးလှုပ်ရှားမှုနဲ့ပတ်သက်ပြီးတော့အားသာချက်အားနည်းချက်တွေကိုရောဒေါက်တာတေဇာဆန်းဘယ်လိုမြင်လဲရှင်
ဒီရေတော်ပုံကြီးဟာသူ့ရဲ့ရှေ့မှာဒါဖြစ်ပေါ်ခဲ့တဲ့1960နှစ် 7 July ရေတော်ပုံ69ခုနှစ်ကျွန်းဆွယ်လှုပ်ရှားမှုနောက်ကျွန်တော်တို့84 85 86စတဲ့နော်ဒီလူမှုတော်လှန်ရေးအရေးတော်ပုံကြီးရဲ့ဒါနော်နောက်ဆက်တွဲနော်ဒါတမိုင်းလက်ဆင့်ကမ်းတာဝန်ကိုထမ်းရွက်ခဲ့တာဖြစ်တယ်လို့88နောက်ပိုင်းမှာကျွန်တော်တို့ပေါ်ပေါက်ခဲ့တဲ့ဒါ96 99 98ကျောင်းသားလှုပ်ရှားမှုတွေအဲနောက်ကျွန်တော်တို့2000ရှေ့ဝါရုံတော်လှန်ရေးလှုပ်ရှားမှုမှာဒီယနေ့ကျွန်တော်တို့ဒါဤသူတရားလုံးဆင်နွှဲနေတဲ့2021ဤသူຫນွေဦးအရေးတော်ပုံကြီးရဲ့ဒါဂျားရဲရတမိုင်းကွင်းဆက်ဒါလူလူတိုက်ပွဲအရေးတော်ပုံကြီးလည်းဖြစ်ပါတယ်ခင်ဗျဒါကြောင့်ဒီရှစ်လေးလုံးလူလူအရေးတော်ပုံကြီးဟာဆိုရင်ဖြစ်မြန်မာနိုင်ငံရဲ့အာဏာရှင်စနစ်ဆန့်ကျင်ရေးဤသူဒီမိုကရေစီတော်လှန်ရေးမှာเนาะကျွန်တော်တို့လုံးဝအထင်ကြီးတမိုင်းမှတ်တိုင်ဒီတရားဖြစ်တယ်လို့ကျွန်တော်တို့အနေနဲ့ပြောရမှာဖြစ်ပါတယ်ခင်ဗျ
ဒါဆိုလို့ရှိရင်အခုဒီဒေါက်တာတေဇာဆန်းတို့ပါဝင်တဲ့ຫນွေဦးတော်လှန်ရေးကဒီရှင်းလေးလုံးလူထုလှုပ်ရှားမှုနဲ့ဘယ်လိုဆက်ဆက်လဲရှင
်အဲ့တော့ဒါကျွန်တော်တို့ခုနရှေ့မှာတင်ပြခဲ့တဲ့လိုပဲဒီနေ့ကျွန်တော်တို့2021ပြည်သူ့ຫນွေဦးအရေးတော်ပုံကြီးဆိုတာကလည်းပဲဒါတီးခြားဖြစ်ပေါ်လာတာမဟုတ်ဘဲနဲ့သူ့ရှေ့မှာဖြစ်ခဲ့တဲ့ဒါရှင်းလေးလုံးအရေးတော်ပုံအပါအဝင်ပေါ့ဗျာနော်ဒီလူထုတိုက်ပွဲတွေရဲ့အန်တီမရည်ဝဲချက်ဖြစ်တဲ့မြန်မာနိုင်ငံကိုငြင်းငြမ်းတာယာဖွံ့ဖြိုးတိုးတက်တဲ့ဒါနေချင်းစပွဲအတိုင်းပြည်တစ်ခုအဖြစ်တည်ဆောက်နိုင်ဖို့ရာအတွက်ဒီနေ့ပြောရင်တော့ကျွန်တော်တို့တိုင်းပြည်ကိုဒါနိုင်ငံရေးစနစ်ကောင်းဖို့ရာအတွက်ပေါ့ဗျာဘာစနစ်လဲဆိုတော့ဒါ Federal Democracy စနစ်ပေါ့ဒီခေကောင်းစနစ်ကောင်းကိုတည်ဆောက်နိုင်ဖို့ရာအတွက်ကျွန်တော်တို့ဒါအဆုံးသက်တိုက်ပွဲအဖြစ်မျှော်ယည်ပြီးတော့ဒီຫນွေဦးတော်လှန်ရေးကိုဖော်ဆောင်နေကြခြင်းလည်းဖြစ်ပါတယ်ခင်ဗျဒါအကြောင်းကျွန်တော်တို့ဒါရှေ့လေးလုံးရေတော်ပုံအပါအဝင်ပေါ့ရှေ့မှာเนาะကျွန်တော်တို့ဒါမပြီးဆုံးသေးတဲ့ကျွန်တော်တို့เนาะအတိမတ်ပန်းနိုင်ထိမရောက်နိုင်သေးတဲ့ကျွန်တော်တို့ပြည်သူတော်လှန်ရေးကြီးရဲ့အဆုံးသက်တိုက်ပွဲအဆုံးသက်အောင်ပွဲအဖြစ်မျှော်ယည်ပြီးတော့ယနေ့ကျွန်တော်တို့ဒါຫນွေဦးတော်လှန်ရေး2021ပြည်သူတော်လှန်ရေးကြီးကိုဖော်ဆောင်နေကြတာလို့ကျွန်တော်တို့အနေနဲ့လူထုတရေလုံးကဒီလိုပဲလေးလေးနက်နက်ခံယူနားလည်ထားပါတယ်ခင်ဗျ
ရှိလေလုံးနောက်ဆက်တွဲဖြစ်နေຫນွေဦးတော်လိုင်းရင်းနဲ့အဆုံးသက်အောင်ပွဲဆင်နွှဲမယ်လို့ဒေါက်တာဒေဇာဆန်းပြောပြခဲ့တာကိုမိုင်းချင်တိုင်းပြောပြခဲ့တာပါအခုလိုသတင်းလွှာတွေပြီးမှာတော့မချခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာလဲဥအောင်ခေရမြန်မာရေးသုံးသက်ချက်နောက်ကျွန်တော်ပြောပြတဲ့ချက်မိုင်းကဏ္ဍနဲ့နေဆက်တိုင်းရင်သတင်းတော့တွေရဲ့တိုင်းရင်သတင်းလွှာအပတ်စဉ်ကဏ္ဍတွေလာဖို့ရှိသေးတာမျိုးဆက်နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ပြည်ရေးအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလဲရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ဖို့ချိတ်ဆက်ရပါရှင
်မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VOA American တန်ကနေ August 10ရက်ချက်သားရင်းညမြန်မာဘာသာအစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလှိုင်းဒိုမီတာ3251တုကနေည10နာရီအထိဆက်ပြီးတော့တရထုတ်လွှင့်ပေးနေပါတယ်ဒါအပြင် VOA ရဲ့ website YouTube နဲ့ Facebook တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတရနှဆင်ကြည့်ရှုနိုင်ပါသေးတယ်သောရရှင်တွေအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာ burmese@voanews.com burmese@voanews.com ကိုပို့ပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကစာမျက်နှာကနေတဆင့်တည်းတက်ရိုက်ဆက်သွယ်နိုင်ပါတယ်။အခုလာမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ကြသာရင်းညာတိုင်းထုတ်လင်းပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြကျမ်းမာရေးကဏ္ဍနောက်တိုင်းဒေသသတင်းတော်တွေရဲ့တိုင်းသတင်းဒေသသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုပထမဆုံးနားဆင်ကြည့်ရှုအောင်ပါလူမျိုးစုမဟာမိတ်တိဆောက်ရေးဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ထားပါတယ်နေဦးတော်လည်းအောင်မြင်ဖို့ဆေးရနာရှင်စန့်ကျင်အင်အားစုတွေမဟာမိတ်ဖွဲ့နိုင်ရမယ်ဆိုတာကိုဥအောင်ခင်ကပြောပြထားပါတယ်ခင်ဗျာ
နေဦးတော်လည်းရဲ့မဟာမိတ်စုဖွဲ့မှုသဘောတရားကိုNUG ရာယီသမရဒူဝါလက်ရှိလကဇွန်လ17ရက်နေ့မှာကျင်းပတဲ့ NUG အစိုးရအဖွဲ့အစည်းအဝေးမှာရှင်းပြသွားပါတယ်။မဟာမိတ်နဲ့မိတ်ဖက်ဆိုတဲ့သဘောတရားကွာခြားပုံကိုပြောသွားပါတယ်။တူတော်တွေပေါင်းလုပ်ပြီးမတူတာတွေကိုခွဲလှုပ်ဆိုတာဟာမိတ်ဖက်အဆင့်ဖြစ်တယ်လို့ဆိုပါတယ်။ NUG နဲ့တိုင်းရင်းသားတပ်ဖွဲ့တွေဟာမိတ်ဖက်အဆင့်တဲ့သာလွန်နဲ့မဟာမိတ်အဆင့်ကိုရောက်ဖို့လိုပါတယ်တဲ့။မဟာမိတ်မှာယုံကြည်မှုခိုင်မာသလိုပေါင်းစည်းလှုပ်ဆောင်မှုမှာလည်းကြစ်လက်တယ်လို့ဆိုပါတယ်မဟာမိတ်ဆက်ဆံရေးဟာအပေါင်းရသဘောမျိုးမဟုတ်ဘဲနေဆိုင်ကျယ်ပြန့်စွာချိတ်ဆက်ထားတဲ့ဆက်ဆံရေးဖြစ်တယ်လို့ဆိုပါတယ်ဒါကြောင့်လက်ရှိတော်လှန်ရေးကိုအရှိန်အဟုန်ပြစ်တင်နိုင်ဖို့အတွက်မဟာမိတ်ဆက်ဆံရေးကိုတည်ဆောက်ဖို့လိုပါတယ်တဲ့ဒီနေရာမှာအရေးအကြီးဆုံးကတစ်ဖက်နဲ့တစ်ဖက်ယုံကြည်လာဖို့ပါပဲလက်တွေ့လောက်ကရင်ယုံကြည်မှုကိုတိဆောက်နိုင်ပါတယ်အဖွဲ့အစည်းတိုင်းမှာမမျှော်လင့်တဲ့ရည်မှန်းချက်တွေရှိတာဟာနိုင်ငံရေးသဘာဝဖြစ်တာမို့မတူတဲ့နိုင်ငံရေးပန်းတိုင်တွေရှိတာကိုသတိချဖို့လိုပါတယ်တဲ့ဒါပေမဲ့ဆင့်အာနာရှင်စနစ်ကိုအမြင့်ပြတ်ပြီးဖက်ဒရယ်နိုင်ငံတိဆောက်နိုင်ရေးကိုတော့အလုံးကသဘောတူကြတယ်လို့ဆိုပါတယ်NLD အစိုးရလက်ထက်ကလည်းနိုင်ငံရေးအင်အားစုတွေအကြယုံကြည်မှုတည်ဆောက်ဖို့ခက်ခဲတာဖြစ်ပါလေ။ဥပမာကချင်နဲ့ရှမ်းပြည်နယ်မှာစစ်တပ်ကတိုက်ခိုက်နေတဲ့ NLD က27ရာစုပင်လုံးညီလာခံကျင်းပတာကိုတိုင်းရင်းသားဘက်ကဗဝင်မကြပါဘူး။27ရာစုပင်လုံးညီလာခံဟာစစ်တပ်ကို2008အခြေခံဥပဒေအတိုင်းဆက်လက်ထားဖို့အတည်ပြုတဲ့ညီလာခံဖြစ်တယ်လို့တိုင်းရင်းသားကိုယ်စားလှယ်တွေကသုံးသပ်တာကို Transnational Institute ကအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ထုတ်ဝေတဲ့ပင်လုံအလွန်းဆိုတဲ့စာရန်းမှာပေါ်ပြပါတယ်စစ်တပ်ရဲ့ထောက်ခံမှုရရှိရေးကိုသာဒေါ်အောင်ဆန်းစုကြည်ကစိတ်ဝင်စားတယ်လို့စာရန်းမှာပေါ်ပြထားပါတယ်ကောင်းမွန်တဲ့ NLD ရဲ့ရည်မှန်းချက်ကိုထောက်ခံပေမဲ့အာဏာရှင်ဆန်းဆန်းလုတ်ကင်တာတွေကိုတိုင်းရင်းသားတွေကစိတ်ပြက်ကြပါတယ်အဖွဲ့အစည်းတွေမှာကျင့်သုံးလို့ရှိတဲ့စင်ကဲတာဝန်ယူမှု NLD မှာအလွန်အားနည်းနေတယ်လို့သုံးသပ်ပါတယ်။ဘိုးကျော်အောင်ဆန်းရဲ့သမီးအနေနဲ့နိုင်ငံရေးလောကထဲကိုဝင်လာတဲ့ဒေါ်အောင်ဆန်းစုကြည်ဟာဒီအချိန်အဝါနဲ့ရွေးကောက်ပွဲတိုင်းမှာနိုင်ခဲ့ပါတယ်။သူ့ကိုဆက်ခံမဲ့လူလည်းမရှိပါဘူး။အခြားနိုင်ငံရေးအင်အားစုတွေနဲ့လည်းပူးပေါင်းဆောင်ရွက်လူစိတ်မရှိဘူးလို့2021ဇွန်လ1ရက်နေ့ထုတ်နီကေအရှာစာဆောင်မှာတိုရူတခါဟာရှိကသုံးသပ်ထားပါတယ်ဆရာနာသိမ်းပွဲကိုအာနာရှင်နှစ်ဦးထိတ်တိုက်တွေ့တဲ့သဘောမျိုးနဲ့သုံးသပ်ထားတာဖြစ်ပါတယ် ဒုလရေးရကလေးကဘိုးချုပ်အောင်ဆန်းကိုနိုင်ငံရေးလောကမှာလူတစ်မျိုးမလူတစ်မျိုးသုံးလာကြတာတမီးအောင်ဆန်းစုကြည်လက်ထက်အထိပါပဲဒါပေမဲ့ဘိုးချုပ်အောင်ဆန်းကိုယုံကြည်သလိုတမီးကိုယုံကြည်ကြတာတော့မဟုတ်ပါဘူးရခိုင်ပြည်နယ်မှာရခိုင်ပါတီတွေမဲနိုင်ပေမဲ့ NLD အစိုးရဟာ2008အခြေခံဥပဒေအတိုင်း NLD ပါတီဝင်ကိုသာပြည်နယ်ဝင်ကြီးခန့်ခဲ့တဲ့အတွက်ရခိုင်တိုင်းရင်းသားနဲ့ NLD အကြားမှာဆက်ဆံရေးတင်းမာခဲ့ပါလေဘိုးချုပ်အောင်ဆန်းကိုယ်ွယ်ရေးဟာ NLD ပါတီရဲ့တိုင်းရင်းသားစီးပွားရေးလို့ဖြစ်တာပါလေမော်လမြိုင်ချောင်းတုံဆက်တွေတဲ့မြေကူးတရားကိုဘိုးချုပ်အောင်ဆန်းတရားလို့အမည်ပေးတဲ့အတွက်ဒေသခံတွေကန့်ကွက်ဆန္ဒပြကြပါလေအရင်ဒီပြည်နယ်လွိုက်ကုံမြို့မှာဘိုးချုပ်အောင်ဆန်းကျေးရုပ်စိုက်ထူတာကိုကန့်ကွက်ဆန္ဒပြသူတွေတရားစွဲခံရပါတယ်ကချင်းပြည်နယ်နဲ့ချင်းပြည်နယ်မှာလည်းဘိုးချုပ်ကျေးရုပ်စိုက်ထူတာတွေကိုကန့်ကွက်ဆန္ဒပြကြပါတယ်အမအစိုးရကြီးစိုးတာကိုမကျေနပ်လို့ဗိုလ်ချုပ်ကျေးရုပ်ကန့်ကွက်ပွဲတွေလုပ်ကြတာဖြစ်ပါလေ ဆေအနာတိုင်းမှုသာမဖြစ်ပွားခဲ့ရင် NLD ဟာတပါတီအာဏာရှင်စနစ်ပုံစံမျိုးနဲ့ဆက်လက်ကြီးစိုးမယ်အလားအလာရှိပါတယ်တိုင်းအနာလက်နက်ကင်တော်လာရေးကိုအထင်သေးခဲ့တဲ့အစဉ်အတာလည်းရှိခဲ့ကြောင်းသူတေသည့်အေချမ်းစုက2020မေလ13ရက်နေ့တို့အရာဝတီစာဆောင်မှာရေးထားပါတယ်စစ်တပ်ရဲ့ဖိနှိပ်မှုနဲ့အကြမ်းဖက်မှုကြောင့်မလွဲမရှောင်သာခုခံတွန်လှန်ရတဲ့ကိစ္စကို NLD အမြင်မှားခဲ့တာကိုပြန်လည်တင့်မှတ်ဖို့လိုတယ်လို့ဆိုပါတယ်တိုင်းရင်းသားအရေးဆိုင်ရာ NLD ရဲ့မဟာအမားတွေကိုဖြည့်ရှင်းတဲ့နည်းနယ်လေးယုံကြည်မှုကိုတည်ဆောက်နိုင်ပါတယ်ဘိုးကျောင်းအောင်ဆန်းရဲ့အတူကြာဆုံးသွားကြသူတွေဟာဝါရီနိုင်ငံရေးသမားပညာရက်တွေဖြစ်ပါတယ်ဒါပေမဲ့စူပေါင်းကောင်းဆောင်မှုကင်းမဲ့နေတာဟာ NLD ရဲ့အားနည်းချက်ဖြစ်ပါတယ်ဒါကို NUG အစိုးရကလည်းသဘောပေါက်ပုံရပါတယ်လူတူတယောက်ရဲ့ဩဇာတိတ်ကမနဲ့တိုင်းရင်းသားတို့ရဲ့ယုံကြည်မှုကိုမရယူနိုင်ကြောင်းမျက်မှောက်ခေတ်သမိုင်းကပြသနေပါတယ်ဒါကြောင့်တော်လှန်ရေးတိုက်ပွဲဆင်နွှဲရင်တိုင်းရင်းသားတွေယုံကြည်တဲ့ခေါင်းဆောင်မှုပုံစံမျိုးကိုမနည်းအမြန်ပေါ်ထုတ်နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
လူမျိုးစုမဟာမိတ်တီထောင်ရေးဥရောခင်သုံးသက်ပြခဲ့တာပါအခုတော့ကျမကြီးကဏ္ဍပါသွေးလွန်တုတ်ကွေးကာကွယ်ရေးပြောထားပါတယ်မြမမှာမိုးတွင်ပို့ဖြစ်ပြီးအသက်အန္တရာယ်ရှိတဲ့သွေးလွန်တုတ်ကွေးစမဖြစ်အောင်ချင်းပေါက်ဖွားမှုနှိမ်နင်းဖို့ကျမကြီးပညာရှင်တွေကအကြံပြုနေပါတယ်ဘာကြောင့်ပါလဲချင်းပေါက်ဖွားမှုကိုဘယ်လိုနှိမ်နင်းနိုင်ပါလဲဒီအကြောင်းကလေးထုခုနဲ့စေတက္ကသိုလ်တက်ကလေးကျမပညာဌာနအငိမ့်စားဌာနမှပမောက္ခဒေါက်တာစောဝင်းကိုကျွန်တော်ပဲမေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ကလေးထုခုဆရာဝန်ကြီးပမောက္ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီသွေးလွန်တုတ်ကွေးကအခုမိုးရွာသီမှာပြန်ပိုဖြစ်လာပြီးတော့ဒီပြင်းထန်တာအသက်အရွယ်ရှိတဲ့အဆင့်တချို့လဲရှိခဲ့တဲ့နေရာမှာပြီးခဲ့တဲ့လတွေဇွန်လကုန်ပိုင်းနဲ့ဇူလိုင်လဆန်းပိုင်းတို့ကပေါ့ဆရာနော်ဒီအသက်အရွယ်ဆုံးရှုံးနိုင်တဲ့ပြင်းပြင်းထန်ထန်အဆင့်ကိုမရောက်ရအောင်ကာကွယ်ရေးကိုအဓိကပြောခဲ့ပြီးမှအခုတစ်ခါတော့ဆရာကြီးဒီသွေးလွန်တုတ်ကွေးစမဖြစ်အောင်ကာကွယ်ရေးကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းဒီသွေးလွန်တုတ်ကွေးကဗိုင်းရပ်စ်ပိုးကြောင့်ဖြစ်တယ်ပေါ့နော်အဲ့မဲ့ဒီဗိုင်းရပ်စ်ကလူတစ်ယောက်ကတစ်ယောက်ကိုကူတာမဟုတ်ဘူး။ဥပမာသူဒီလိုမကူဘူးပေါ့နော်။တုတ်ခွေးဗိုင်းရပ်စ်ကိုတစ်ယောက်တစ်ယောက်လမ်းချီချောင်းဆုပ်ရံနဲ့ကူတာမဟုတ်ဘူး။ဂျာထဲမှာသေဆောင်တဲ့ဗက်တာလို့ခေါ်တဲ့ခြင်ရှိပါတယ်။ခြင်ကြားခေါ်ခြင်ပုံပေါ့နော်။ကျွန်တော်တို့ဆေးပညာခေါ်မှာတော့ Aedes ပေါ့နော်။ Aedes aegypti တော့ Aedes albo picked up တော့ရှိပါ။အဲ့ခြင်ကြားခေါ်ခြင်ပုံပေါ့။ဒါကဒီနေ့လည်းခြင်မှာကြိုက်တယ်။ရေကြီးရသမှာပေါက်တဲ့ခြင်မှာ။အဲ့တော့ခြင်ရတဲ့ခြင်ကူးဆက်တဲ့ကြောင့်ယောဂတယောက်ကတယောက်ကိုကူးဆက်တဲ့ခါမှာဒီဗိုင်းရပ်စ်ကခြင်ထဲမှာပါသွားတယ်ခြင်ဟာနောက်တယောက်ကိုကိုက်တဲ့ခါမှာကူးဆက်တယ်အဲ့တော့ခြင်ကိုက်ခြင်ကြောင့်ကူးဆက်တဲ့ယောဂဖြစ်ပါတယ်ဒါအောင်ခြင်ကိုက်မခံရဘူးခြင်မပေါက်ပွားအောင်နေနေမှုတွေအရင်ရေးကြည့်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီခြင်ကိုက်မခံရဘူးနဲ့ခြင်ပေါက်ပွားမှုကိုနေနေမှုအတွက်ပေါ့နော်အဲ့ဒီမှာဆရာကြီးဒီခြင်ပေါက်ပွားမှုကနေအဓိကအစပြောပြလို့ရမလား
အဲခြင်ရတော့တတန်းရှိမှရှိပေါ့နော်အဲ့တော့မမေးလောက်ကတော့နှစ်ပတ်လောက်ပဲရှိတယ်။အဲ့တော့ချင်းကိုဒီအတောချင်းကိုလို့ခေါ်တဲ့ချင်းကိုသွားပြီးတော့မနေနေလဲချင်းရသိမှာပဲ။ဒါပေမဲ့ပြဿနာပါလေဆိုချင်းဥရေတိုးတိုးလာတာပေါ့နော်။ချင်းတွေပေါက်ပွားလာတာဒါစိနိုင်လို့ရှိရင်တော့ဒီယောဂရဲ့ပြန်ပွားမှုကိုထိန်းသိမ်းနိုင်တော့ပေါ့ဗျာ။ အဲ့တော့ခင်ကကိုးလောက်လမ်းနေပောက်ပါတယ်အဲ့တော့ကျွန်တော်တို့အဓိကအာယုံစိုက်ပြီးလောက်ရတာဒီပိုးလောက်လမ်းနှိမ်နေရပါပဲပိုးလောက်လမ်းကောင်းအောင်နှိမ်နိုင်လဲဆိုရင်အချင်းမပောက်ဘူးပေါ့အဲ့ဒါဆိုလို့ရှိရင်ချင်း population နေသွားတာနဲ့မြအကြိုက်ခံရတဲ့ risk ကလည်းနေသွားမယ် dwelling degree ဖြစ်တာလည်းနေသွားတယ်ဒါကြောင့်ဒီ dwelling degree ကာဝေးရေးမှာအဓိကတော့ဒီပိုးလောက်လမ်းနှိမ်နေရပါပဲ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီအဓိကကြတဲ့ပိုးလောက်လမ်းနှိမ်နေရေးကိုဘယ်လိုလုပ်တင်တာကိုအသေးစိတ်ဆက်ရှင်းပြပေးပါလားဆရာကြီး
အဲ့တော့ပိုးလောက်လမ်းနှိမ်နေရလဲကျွန်တော်တို့အမြဲပြောနေကြဖုံးသွင်းခတ်စစ်လောင်းထောင်လဲဖွင့်မြုပ်ချင်းမှုတ်ပေါ့နော်အဲ့တော့ဖုံးသွင်းခတ်စစ်တော့ဖုံးစရာဒီခြင်းရဲ့တဘောကလည်းသူကရေပုတ်ရေသိုးထဲမှာပေါက်တဲ့ခြင်းမဟုတ်ဘူးသူကရေကြီးရေသားမှာပေါက်တာအဲ့တော့မိုးရွာပြီးတင်နေတဲ့ရေကြီးတို့အိမ်ထဲမှာရှိတဲ့ရေလောင်းကံထဲမှာတို့စီထဲမှာတို့ဖျားညောင်ရိုးထဲမှာတို့နော်အဲနတ်တင်တဲ့ဆင်ပေါ်မှာရှိတဲ့ရေတို့နော်အဲလိုမျိုးနေပေါက်တာဆိုတော့အဲ့နေရာတွေမှာဒီပိုးလောက်လမ်းနေနေရေလို့ဖို့အရေးကြီးပါတယ်ခုံးဆိုတာကတော့ဒီရေစီးတွေရေကန်တွေဖုံးထားဖို့ကောင်းတယ်ဆင်မွေအောင်ပေါ့နော်သွန်ဆိုတာကတော့မကြာခဏသွန်လဲလို့လွယ်တဲ့နော်ခွက်လေးတွေအိုးတွေဆိုခဏခဏသွန်လဲပြရမယ်ခတ်ဆိုတာကတော့ဒီပိုးလောက်လမ်းတွေကိုဥမာရေစီးမှာရှိတယ်ရေအိုးမှာရှိတယ်ဆိုခတ်ထုတ်ပါရေစင်းနဲ့ခတ်ထုတ်ကတော့ဇေလိုက်ဆိုတာပိုးလောက်လမ်းဆက်မပေါက်တော့ဘူး။စစ်ဆိုတာကတော့တစ်ခါကြလဲရေရှားတယ်ပေါ့နော်။အဲရေုံမတုံပြစ်နိုင်ဘူး။ဒါဆိုလို့ရှိရင်တနေရာတနေရာကိုတဘုံကတဘုံကိုရေစင်းနဲ့ခံလိုက်လို့ရှိရင်ပိုးလောက်လမ်းတွေကျန်ကြီးတော့ပေါ့နော်
။ဟုတ်ကဲ့ဆရာ။အဲ့တော့အဓိကဒီဖုံးသွုံခက်စစ်ပြီးတော့နောက်လောင်းထောင်လဲဖွဲ့ကိုဆက်ပြီးတော့ရှင်းပြပေးပါလားဆရာ
။လောင်းဆိုတာကတော့ကြောင်ရင်တို့သပွဲတို့အောက်ခံခွက်ကလေးတွေအဲပွဲစိတ်မတက်အောင်လှုပ်တဲ့ခွက်လေးတွေမှာအင်းဝိုင်းဟောင်းလောင်းထားတာပြုံးပေါ့နော်ဒါလို့ဆိုရင်ဒီချင်မပေါက်နိုင်ပေါ့နော်အဲလောင်းထောင်ဆိုတော့ချင်းကနေလယ်မှာကြိုက်ပါတယ်ဒါကြောင့်နေလယ်မှာကလေးတွေအိတ်တယ်ဆိုလို့ရှိရင်ချင်းတော်ထောင်အိတ်ပေါ့ညပဲဖြစ်ဖြစ်နေဖြစ်ဖြစ်ချင်းတော်ထောင်အိတ်တာတော့ကောင်းဆုံးပေါ့နော်လဲဆိုတော့ဒီဘုရားညောင်ရေဦးပေါ့နော်အဲကျွန်တော်အိမ်မှာကိုနေ့ရက်တော့ရလောက်ကျွန်တော်မလဲဖြစ်တာချင်းကပေါက်နေတာကျွန်တော်တွေ့တယ်အဲနေ့တိုင်းဒီပါတော့ဒီလဲလဲလဲပြီးအထဲရေရေဦးဒါလည်းပုတ်ပြီးတော့စီရမယ်တော့ရိုးထဲမှာပုတ်တိုက်ပြီးတော့ဖေးပေးပါခွင့်ဆိုတာတော့နေ့လယ်ချိန်မှာချိန်ရတော့ဒီမောင်မဲတဲ့နေရာမှာခုံတော့အဲ့တော့ပတင်းပေါက်တွေပါလေဖွင့်လေးယောက်ရအောင်ဖွင့်ထားမယ်နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီလောင်းထောင်လဲဖွင့်ပြီးတဲ့ခါကျတော့ဒီနောက်ဆုံးကာကွယ်လုပ်တဲ့မြုပ်ရှင်းမှုကိုဆက်ပြီးတော့ရှင်းပြပေးပါလားဆရာ
အဲမြုပ်ဆိုတာကတော့ရေတင်နိုင်တဲ့ဘက်ထရီအိုးတို့ကိုကြမ်းပဲတို့ဒါမျိုးတွေမြေကြီးထဲမှာမြုပ်ပစ်တယ်လေနမဆိုကိုရပြင်းကြည့်တယ်နဲ့ပေါ့မြုပ်ရှင်းဆိုတော့ထုံတဲ့ပိတ်ပေါင်းနေရှင်းပေါ့ဗျာနော်မှုတ်ဆိုတော့ဆင်းမှုတ်တာပေါ့နော်လူတွေကဆင်းမှုတ်တာကိုအဓိကလို့ထင်ကြတယ်ဟောသွေးလွန်တကွေးလူနာတယောက်ရှိပြီဆိုရင်ဒီကျမ်းမာရေးဝန်ကြီးဌာနအိမ်မှာလဲဆေးလာမှာမှုတ်သေးဘူးပေါ့နော်အဲ့လိုမျိုးထင်ကြတယ်ပေါ့ဒီကတော့ဒီမှုတ်တာကအရေးကြီးတာမဟုတ်ပါဘူးဘာလို့ဆိုမှုတ်တာကတော့ဒီခြေရလဲဝေးဝေးမပြန်နိုင်ဘူးသူကဂိုက်တရာဂိုက်နေရာတဲ့ပုံကိုပြန်နိုင်တယ်ခြေရလဲအစိုးစားမရှိတဲ့ချိန်မှာမဟုတ်ဘူးလေပြည့်တက်တန်းနှစ်ပတ်လောက်ပဲများတော့ရှိတာအဲ့ဒါကိုလည်းလူတွေကလွဲမားနေတော့မဟုတ်ရင်မကြိုက်သလိုဖြစ်နေပါတော့ပုတ်လို့တော့လည်းမားတယ်တော့မဟုတ်ဘူးသို့တော့အဓိကမဟုတ်ဘူးပေါ့နော်အဲ့တော့အဝေးကြီးမှာခုံမကူးနိုင်ဘူးပေါ့နော်များသောဖြင့်ကူးတာများတဲ့နေရာကကျောင်းနေပါကျောင်းမှာဆိုတော့ဟိုဘက်ရောက်ကွက်ကကလေးကသွေးနဲ့တကွက်ဖြစ်နေတယ်ကျောင်းလာတက်တယ်ကျောင်းမှာလည်းခြေရရှိရင်ဒီဘက်ရောက်ကွက်ကကလေးကဟိုဘက်ရောက်ကွက်ကကလေးကိုခြေရစိုက်ပြီးကူးသွားနိုင်တယ်နော်အဲ့တော့ကောင်းမှာကာကွယ်ရေးစနစ်တွေလောက်တာပို့ပြီးတော့ရေးကြည့်ပါ
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီကာကွယ်ရေးအတွက်ထပ်ဖြည့်ပြောဖို့ရှိအောင်လားဆရာကြီ
းကျွန်တော်ထပ်ထည့်ရတာတော့ဘာလဲဆိုထဲစိန်ထိုးပေါ့ထဲဆိုတာကဘာလဲဆိုအဘိတ်လို့ခေါ်တယ် ABATE အဘိတ်ပေါ့လေအဲ့ဒါကဒီတင်မဖော့စ်လို့ခေါ်တော့ပေါ့ရှင်ပိုးလောက်လမ်းကိုမပေါက်ပေါက်အောင်လုပ်တဲ့စီးအဲ့ဒါအရင်ကကုမ္ပဏီတွေကသုံးတာရှိပါတယ်ကျမကြီးဝန်ကြီးဌာနကလည်းလိုက်ပြီးထားမယ်ဖြန့်ပြူတာရှိပါတော့အဲ့ဒါဟိုဒီရေစီးတွေရေကန်တွေမှာထည့်ထားခြင်းအဖြစ်ကိုလိုက်လာမပေါက်ဘူးပေါ့နော်အဲထဲစိန်ဆိုတော့ဗာလဲဆိုတော့နှစ်ဖြားမှာတုံးတဲ့ဆေးစိန်ခြင်တော်တို့ဆေးစိန်လိုက်လိုက်ကာတို့ဒီဆေးစိန်ထားတဲ့လိုက်ကာတွေခြင်တော်တွေမှာခြင်သွားနားလိုက်ခြင်ရသေးပါတယ်အဲ့ဒါတွေလည်းသုံးဝင်ပါတယ်နောက်ဆုံးထိုးဆိုတော့ဒီခုနောက်ပိုင်းမှာတော့ဒီသွေးလွန်တကွေးကာဝယ်သေးစီလာပြီပေါ့နော်အဲ့ဒါကိုသွေးလွန်တကွေးကာဝယ်သေးထိုးတာကိုပြောတာဖြစ်ပါတ
ယ်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
သွေးလွန်တော်ကွေးကာကွယ်ရေးချင်ပေါက်ဖွားမှုနှိမ့်နှင်းဖို့ကျွန်တော်ပြောပြခဲ့တဲ့ကြမ်းမိုင်ကဏ္ဍမှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်တိုင်းရင်သတင်းလှပါဒီတစ်ပတ်မှာတော့စစ်ကောင်စီအကြမ်းဖက်မှုကြောင့်ပြီးခဲ့တဲ့ဇူလိုင်တလတဲ့အမျိုးသမီး60ကျော်တေခဲ့တယ်လို့အမျိုးသမီးအဖွဲ့တစ်ခုကပြောလိုက်တာနောက်ကချင်ဘက်မြစ်ကြီးနားတဝိုက်စီးရီးပြင်ဆင်မှုတွေအောက်ဖုန်းနဲ့အင်တာနက်ပြန်နေတာနောက်ချင်းဘက်မှာတော့စစ်ပေးဆောင်ကိုဝင်ဆောင်တွေခလေးသေးမွေးနှုံမြစ်လာတာပါဝင်တိုင်းရင်သတင်းတွေကိုပြောထားပါတယ်ဒီသတင်းတွေကိုတော့ FVR လို့တော့ခေါ်တဲ့နေဆက်ဒေတာတိုင်းရင်သတင်းတော့ဝန်ထမ်းအဖွဲ့ကတင်ဆက်ပေးထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေသတိုင်းသားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့စစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်တွေကြောင့်ဇူလိုင်လတည်းနိုင်ငံတော်ဝန်ကအမျိုးသမီး63ယောက်တိတ်ဆုံးခဲ့တယ်လို့မြမအမျိုးသမီးတမက BWU ကထုတ်ပြန်ပါတယ်။ကချင်ပြည်ရဲ့မြို့တော်မြစ်ကြီးနားနဲ့အနီးတစ်ဝိုက်မှာစစ်ကောင်စီတပ်ဘက်ကစစ်ရေးပြင်ဆင်မှုတွေရှိနေပြီးဖုန်းလိုင်းအင်တာနက်လိုင်းတွေဖြတ်တောက်ခံထားရတာတလနီးပါးရှိနေပြီဖြစ်ပါတယ်။သတင်းလွှာတွေထဲမှာတော့ချင်းပြည်မင်းတပ်မြို့နယ်တဲကကျေးလက်ဒေသတွေမှာစစ်ဘေးရှောင်ကိုဝင်ပင်မိခင်တွေဟာကလေးအသေးမွေးဖွားမှုနှုန်းမြင့်တက်လာနေတဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟော်မှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါမြန်မာနိုင်ငံမှာဇူလိုင်လအတွင်းစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရည်တီကြောင့်အမျိုးသမီး63ယောက်သေဆုံးပြီး43ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မြန်မာအမျိုးသမီးတမက BWU ကထုတ်ပြန်ပါတယ်သေဆုံးသွားတဲ့သူတွေထဲစစ်ကောင်စီရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်33ယောက်အကြောင်းမဲ့တပ်ဖြတ်ခံရသူ10ယောက်လေကြောင်းပုံကျဲတိုက်ခိုက်မှုကြောင့်9ယောက်ဒရုန်း3တိုက်ခိုက်ခံရမှုထဲ4ယောက်တိုက်ပွဲထဲကြီးစံထိမှန်သူ4ယောက်မိရှုခံရတာကြောင့်2ယောက်နဲ့မဒိန်ချင်းတပ်ခံရသူတယောက်ရှိတယ်လို့ဩဂုတ်လ6ရက်နေ့မှာထုတ်ပြန်ပါတယ်ထိမှန်ဒဏ်ရာရရှိသူ43ယောက်ရှိပြီးနိုင်ငံတော်မှထိခိုက်သေးဆုံးမှုအများဆုံးကတော့ရှမ်းပြည်နယ်ဒုတိယအများဆုံးကမန္တလေးတိုင်းနဲ့တတိယကတော့စကိုင်းတိုင်းဖြစ်တယ်လို့ BWU ကထုတ်ပြန်ထားပါတယ်
ကချင်ပြည်ရဲ့မြို့တော်မြစ်ကျင်းနားနဲ့အနီးတဝိုက်မှာစစ်ကောင်စီဘက်ကစစ်ရေးပြင်ဆင်မှုတွေရှိနေပြီးဖုန်းလိုင်းအင်တာနက်လိုင်းတွေဖြတ်တောက်ခံထားရတာတလနီးပါးရှိပြီလို့မြို့ခန့်တွေကပြောပါတယ်။နေတိုင်းနေပါမြစ်ကျင်းနားမြို့မှာစစ်ကောင်စီတပ်ရဲ့လေရင်တွေပြန်ဝဲနေတဲ့အပြင်မြစ်ကျင်းနားမြစ်ဆုံသွားလမ်းမကြီးမှာလည်းစစ်တပ်ဘက်ကစစ်ကားတွေဖြတ်တန်းသွားလာတာမျိုးတွေရှိနေတယ်လို့မြို့ခန့်တွေကပြောပါတယ်။အင်တာနက်လိုင်းကတော့ဩဂုတ်လရှိရင်နေ့အထိမရသေးသလိုဖုန်းလိုင်းတွေကလည်းစစ်ကောင်စီလက်အောက်ခံဌာနဆိုင်ရာယုံအနီးဝန်းကျင်နေရာတွေမှာပဲရတယ်လို့ဆိုပါတယ်။မြုပ်ခန့်တွေကတော့တိုက်ပွဲတွေဖြစ်လာမှာကိုစိုးရိမ်နေကြပါတယ်
လရှုအခြေဆိုင်အရှိမောင်တိုင်းစစ်ဌာနချုပ်ကိုကိုကန်တပ်ဖွဲ့ MNDAA ကသိမ်းပိုက်ပြီးနောက်ရှမ်းမြောက်ဒေသထဲကမြို့နယ်တချို့ကိုစစ်တပ်ကလေယာဉ်နဲ့နေတိုင်းနေပါပုံကျဲနေလို့အယက်သားတေဆုံးမှုနှုံမြင့်တက်လာနေပါတယ်။ဩဂုတ်လ9ရက်နေ့ကကုတ်ခိုင်မြို့မှာဈေးကိုလေကြောင်းကနေပုံကျဲခဲ့လို့အယက်သား6ယောက်တေဆုံး10ယောက်တန်ရန်ရရှိပြီးဈေးဆိုင်ခန်းပေါင်း400ကျော်မိလောင်ပျက်စီးခဲ့ပါတယ်။ဒါ့အပြင်ဩဂုတ်လ9ရက်နေ့ကလည်းကုတ်ခိုင်မြို့ကိုပေါင်900ဘုံသုံးပြီးလေယာဉ်နဲ့ပုံထကျဲခဲ့ပါသေးတယ်။ဩဂုတ်လ6ရက်နေ့ကတော့တီပေါ်မြို့နယ်နောင်ကော်အုပ်စုထဲကိုစစ်တပ်ကလေကြောင်းနဲ့ပုံကျဲခဲ့လို့ရွာဘုံကြီးကျောင်းပျက်စီးပြီးတန်ဃာတော်တပားနဲ့အယက်သားတယောက်တေဆုံးပြီးတော့တခြားတန်ဃာတော်တပားလည်းတန်ရန်ရရှိခဲ့ပါတယ်။မြို့ရွာတွေထဲအပြင်စာတင်ကျောင်းနဲ့ဆေးရုံတွေကိုပိတ်မှတ်ထားပြီးစစ်တပ်ကလေကြောင်းကနေပုံကျဲနေတာကိုတားဆီးပေးဖို့တရုတ်နဲ့နိုင်ငံတကာကိုညီနောင်မဟာမိတ်သုံးဖွဲ့ကဩဂတ်လ6ရက်နေ့ကတောင်းဆိုထားပါတယ်။
ကရနီပြည်မှာစစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုကို9လအတွင်းအကြိမ်900လောက်ပြုလုပ်ခဲ့တယ်လို့ကရနီပြည်တပ်မတော် KA စစ်ရေးချုပ်ဘူမှုကြီးဘုံနိုင်ကပြောပါတယ်ဒီတိုက်ခိုက်မှုတွေဟာ2024ခုနှစ်ဇန်နဝါရီလ1ရက်ကနေဇူလိုင်လကုန်အထိဖြစ်တယ်လို့ဘူမှုကြီးဘုံနိုင်ကပြောပါတယ်စစ်ကောင်စီတပ်ဟာတိုက်ပွဲမှာအကြဆုံးများလာတဲ့အချိန်တိုင်းစစ်ရေးပြင့်မှတ်အရက်သားပြင့်မှတ်မခွဲဘဲလေကြောင်းသုံးဘုံကျဲတိုက်ခိုက်မှုတွေကိုပူပြီးလုပ်ခဲ့တယ်လို့ဘူမှုကြီးဘုံနိုင်ကပြောပါတယ်ကရနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်CIEC ရဲ့စည်ရင်အရာဇန်နဝါရီလကနေဇွန်လအထိ6လအတွင်းစစ်တပ်ရဲ့လေကြောင်းဘုံကျဲမှုကြောင့်အရက်သားကလေးငယ်9ယောက်အပြင်ပြည်သူ9ယောက်သေဆုံးခဲ့တယ်လို့သိရပါဗျ
Zoomi Democracy အဖွဲ့ချုပ်ဆက်စီတီကနိုင်ငံရေးပါတီအဖြစ်ဆက်လက်ရတည်ဖို့ပါတီမှတ်ပုံတင်လျှောက်ထားတာကိုစစ်ကောင်စီရဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကညှင်းပယ်လိုက်ပါတယ်။နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေပုံမှာ6မှာပါတဲ့ပြဋ္ဌာန်းချက်တွေနဲ့မငြိမ်ညွတ်လို့ဆိုပြီးဆက်စီတီပါတီရဲ့မှတ်ပုံတင်လျှောက်ထားချက်ကိုညှင်းပယ်လိုက်တယ်လို့ဩဂုတ်လ5ရက်နေ့မှာရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ခဲ့ပါတယ်။ဆက်စီတီပါတီဟာချင်းနိုင်ငံရေးပါတီတွေထဲမှာပထမဦးဆုံးမှတ်ပုံတင်ပြန်လျှောက်ထားတဲ့နိုင်ငံရေးပါတီတစ်ခုဖြစ်ပါတယ်
။မွန်ပြည်နယ်ရေးတံဖြူစရက်အမှတ်၈ပြည်ထောင်စုလမ်းမကြီးပေါ်မှာညနေ6နာရီကနေမနေ့6နာရီအတွင်းဘယ်ရင်မှဖျက်ဆီးတာမျိုးမလုပ်ကြဘူး။ဩဂုတ်လ5ရက်နေ့မှာမွန်လမြိုင်ခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့ PDF ကထုတ်ပြန်ပြီးတားမြစ်လိုက်ပါတယ်။ကြီးညာချက်ထုတ်ပြန်တဲ့အချိန်ကစပြီးဖျက်ဆီးသွားလာတဲ့ဘယ်မော်တော်ယာဉ်ကိုမဆိုပစ်ခတ်မယ်လို့လည်းအမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနမွန်ပြည်နယ်မွန်လမြိုင်ခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့ဒုတာဝန်ခံကလက်မှတ်ထိုးပြီးထုတ်ပြန်တာဖြစ်ပါတယ်။အရေးပေါ်လူနာကျင်ရင်တွေကိုတော့ချွန်ချက်အနေနဲ့ဖျက်ဆီးခွင့်ပြုတဲ့နေရာမှာ80ကီလိုမီတာအထက်ပိုမမောင်းဖို့မှန်ပရင်းချပြီးမောင်းဖို့ရင်ကိုယ်တွေထဲမီးဖွင့်မောင်းဖို့နဲ့အုပ်အော်အတန်ဖွင့်ပြီးမောင်းနှင်ကြဖို့စည်းကမ်းချက်တွေသတ်မှတ်ပေးထားပါတယ
်။အခုဆက်ပြီးတော့သတင်းတော်တွေကိုတင်ဆက်ပြီးသွားမှာပါ။ချင်းပြည်နယ်တောင်ပိုင်းမင်းတမြို့နယ်ထဲကကြီးလက်ဒေသတွေမှာစစ်ပေးဆောင်ကိုဝင်တဲ့မိခင်တွေကလေးအသေးမွေးဖွားမှုနှုံမြင့်တက်နေပြီးလုံလောက်တဲ့ကျန်းမာရေးဆောင်ရှောက်မှုပေးဖို့လိုအပ်နေတယ်လို့စစ်ပေးဆောင်အရေးကူညီပေးနေသူတွေကပြောကြပါတယ်။ကိုရောဘတ်ကစူးစီးထားပါတယ်။
မင်းတပ်မြို့နယ်တိုက်နယ်အမှတ်3ဘက်မှာဤခဲ့တဲ့တလအတွင်းကလေးအသေးမွေးဖွားမှု9ရောက်အထိရှိခဲ့တယ်လို့မင်းတပ်မြို့နယ်စစ်ဘေးရှောင်စခန်းစီမံခန့်ခွဲမှုကော်မတီတာဝန်ခံကိုလောရင်ကပြောပါတယ်။ပုံရင်းလာ
တော့ကကျွန်တော်တလထဲမှာတင်9ရောက်လောက်ရှိတယ်တော့ကလေးလေးတွေကျွန်တော်ငုံတင်စာလေးတွေပြီးတာတော့တယောက်တစ်ယောက်ပြီးရင်ရောက်လာတယ်ပြီးတယ်ရောက်လာတယ်ပြီးတယ်ဆက်လာပြီးတော့မှကျွန်တော်အမျိုးသားကိုခဏသွားတာပေါ့နော်အဲဒီအမျိုးသားမှလည်းအခုဆောင်လေးဦးရှိတယ်ကိုရီးယားကနေတော့အဲဒီကအဲဒီလိုမျိုးတော့တစ်ယောက်ကတည်သွားတယ်တစ်ယောက်ပဲရှင်းတယ်အဲလိုမျိုးနေတော့တက်မိုင်ဝန်ဆောင်ဘူးကိုချက်ပုံတော့မှဟိုရရှိရှင်းတယ်
ကိုဝင်တဲ့မိခင်တွေဟာဂျမ ాయి ဆောင်ရှောက်မှုလုံလောက်စွာမရတာအာဟာရချို့တဲ့တာဂျမ ాయి ဆိုင်ရာဗဟုသုတအားနည်းတာဖြင့်စိုးရင်ကြောက်လန့်မှုတွေကြောင့်ကလေးအသေးမွေးဖွားမှုတို့မြင့်တက်လာရတာလို့ယူဆကြောင်းကိုလောရင်ကဆက်ပြောပါတယ်။ဒါတော
့တအားကြောက်ကြောက်ကြတယ်နော်။ဒီကနေ့ကခဏခဏဝေးတာ။ဒီတိုင်းဒါတိုင်းအပတ်တိုင်းပါပေါ့နော်။အပတ်တိုင်းပါကိုချတာ။အာဟာရမတိဝါဒာမျိုးပေါ့နော်။ဒီအသိပညာမရှိတာပေါ့။ဒါတို့ကိုယ်ဆောင်တာဆောင်တာကိုယ်ပလနာရှိနေတဲ့ကျွန်တော်တို့အပိုင်နာလာပြီးပေါ့နော်။အဲ့ဒါမှတို့ကအပိုင်နာနာညာတော့တို့ဒီကျန်းမာရေးအသိပညာပေးဖို့ဒီနဲ့ဟိုလိုအပ်တယ်
စစ်ကောင်စီတပ်ဖွဲ့ဟာမင်းတပ်မြို့နယ်ရဲ့ရွာတွေမှာရှိတဲ့ဈေးရုံဈေးပေးခန်းတွေကိုပိတ်မှတ်ထားပြီးလေရင်နဲ့တိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေအရင်ကထက်ပိုမိုလှုပ်လာတာကြောင့်ကိုဝင်ဆောင်အမျိုးသမီးတွေဈေးရုံဈေးခန်းတွားရမှာကိုတော့စိုးရိမ်နေကြတယ်လို့စေကူတာမှုပေးနေတဲ့ CDM ဆရာဝန်တယောက်ကပြောပါတယ်
ကွာဒီလိုမျိုးနေနေကြောက်လာတယ်တောင်းရတော့ဆိုရယ်ပုံစံမျိုးဖြစ်သွားတယ်ဗျာနောက်တစ်ခါကျတော့အခြေခံကူဆုံဆောင်ချင်းကိုလက်ဆန်းပြီးအောင်အဲလိုမျိုးချင်လို့ရမလဲနော်ဘယ်လိုမျိုးပြရမလဲဆိုတော့အချင်းပုံကတော့အချင်းချင်းကိုပြောပါမယ်
မင်းတပ်မြို့နယ်မှာစစ်ဘေးရှောင်တွေကို NGO အဖွဲ့အစည်းနှစ်ခု CDM ဆရာဝန်ဆရာမတွေနဲ့မင်းတပ်ပြည်သူ့အုပ်ချုပ်ရေးအောက်ရှိကျန်းမာရေးဌာနကကျန်းမာရေးဆောင်ရှောက်မှုကိုတတ်နိုင်တယ်လို့ပေးနေပြီမဲ့လဲလွှမ်းခြုံလုံလောက်မှုမရှိဘူးလို့ဆိုပါတယ်စစ်အာဏာသိမ်းမှု3နှစ်တာကာလတည်းမင်းတပ်မြို့နယ်တစ်ခုထဲမှာမွေးကင်းစကလေးငယ်တည်ဆုံမှုအယောက်20ကျော်ရှိခဲ့တယ်လို့မင်းတပ်မြို့နယ်စစ်ဘေးရှောင်စခန်းစီမံခန့်ခွဲမှုကော်မတီရဲ့စည်ရင်းတွေအရသိရပါတယ်ခင်ဗျာ
ရှမ်းမြောက်ကလာရှိုးမြို့အခြေဆိုင်အရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်ရမခကိုကိုကန့်တပ်ဖွဲ့ MNDAA နဲ့တော်လိုင်းရေးပူပေါင်းတပ်ဖွဲ့တွေကအပီးသက်သိမ်းယူနိုင်လိုက်ပြီးနောက်မန်းလေးမြို့ဟာလုံခြုံရေးအရစိုးရိမ်ရတဲ့အနေအထားမှာရှိနေပြီလို့တော်လိုင်းရေးအင်အားစုတချို့ကသုံးသပ်ပါတယ်။ဘာကြောင့်ဒီလိုမျိုးသုံးသပ်ရတာလဲ။ရမင်းကတင်ဆက်ပေးပါမယ်ရှင်
။မန္တလေးမြို့ရဲ့လုံခြုံရေးခြေနေဟာလာရှိုးမြို့ခြေဆိုင်ရမခစစ်ဌာနချုပ်ကိုကိုကတပ်ဖွဲ့ MNDAA နဲ့ပူးပေါင်းဖွဲ့တွေကအပိတက်သိမ်းယူလိုက်တဲ့နောက်မှာစိုးရိမ်နေရတဲ့အခြေအနေမှာရှိနေတယ်လို့ဆိုကြပါဗျ။ဒီလိုအနေအထားမျိုးမှာမြမပြည်တော်ပိုင်းကတော်လှန်ရေးတပ်ဖွဲ့တွေစုစည်းပြီးပြန်တော်လှန်ရင်တော့စစ်ကောင်စီအတွက်တောင်မဲချမ်းကနေရာတွေမှာလည်းစိန်ခေါ်မှုတွေရှိလာနိုင်တယ်လို့မွန်ပြည်တော်လှန်ရေးတပ် MSRF ပြောခွင့်ရနိုင်ငံကားကအခုလိုပြောပါဗျ
။မြောက်ပိုင်းဘက်မှာတော်လှန်ရေးမဟာမိတ်တပ်ပေါင်းစုတွေရဲ့ထိုးစစ်ဆင်မှုကြောင့်မန္တလေးရဲ့ဒုတိယမြို့တော်ဖြစ်တဲ့မန္တလေးမြို့ကိုယ်တော်မှလုံခြုံရေးအရ ဆိုရင်တဲ့အခြေအနေရောက်လာတာကျွန်တော်တို့တွေ့ရတယ်။ဒီအခြေအနေမှာဒီတောင်ပိုင်းဘက်မှာလည်းတော်လိုင်းရဲ့အဖွဲ့အစည်းတွေကစုစည်းပြီးတော့ချိန်နဲ့ပြန်လဲထိုးစစ်ဆင်မယ်ဆိုလို့ရှိရင်စစ်ကောင်စီတွေအတွက်အတော်လေးစိုးရိမ်ရတဲ့အခြေအနေကိုရောက်သွားနိုင်တယ်။
စစ်ကောင်စီဘက်ကအင်အားလုံးရင်းနဲ့အခုရက်ပိုင်းတွေမှာစစ်ကြောင်းတွေတိုးချဲ့လှောက်ရှားနေတာဟာအမတ်ရှိပြည်တော်စုလာမကြီးရဲ့လုံခြုံရေးတာမကစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေကိုပါအကာအကွယ်ပေးဖို့ဖြစ်တယ်လို့လည်းနိုင်ငံကားကဆက်ပြောပါတယ
်။သူတို့ရဲ့စီးပွားရေးအထူးသဖြင့်ရုရှားနဲ့သဘောတူညီထားတဲ့တဝယ်ရင်နဲ့စိတ်ကန်းစီစီမံကိန်းရဲ့ပြီးလို့ရှိရင်အခုထိုင်းနဲ့မြန်မာသဘောတူညီထားတဲ့ရေလန်းကုန်သွယ်ရေးအဲ့ဒါပြင်ဒီဘာဝ gas pipeline ကိုလည်းစိုးရိမ်လာတဲ့အတွက်ကြောင့်ရေးတဝဲလမ်းမကြီးဒီမော်မြိုင်ကော်သောင်းလမ်းမကြီးကိုလုံးဝလုံခြုံရေးတိုးမြှင့်ပေးဖို့ပေါ့နော်အခုလိုစစ်စီရေးတိုးမြှင့်လာတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗ
ျစစ်ကောင်စီကကုန်းလမ်းရောလေကြောင်းမှာပါစစ်အင်အားဖြစ်တည်နေတယ်လို့မြမပြည်တောင်ပိုင်းနေတာစစ်ရေးစောက်ကြည့်လေးလာသူပြည်ချစ်ပါတီရဲဘော်ဟောင်းဦးဝင်းလှိုင်ကပြောပါတယ
်ညာဘဝနေပြီးတော့စစ်တဘော၃၀နဲ့တရားရှိစစ်တွေအားအနည်းဆုံး900လောက်ရသခါတွေကိုရောက်နေလို့တည်ကြတယ်။အင်အားဖြစ်ပြီးလို့ရှိရင်တို့က70တခုလောက်ပဲဆိုတော့တည်ရ။ကရင်ပြည်နယ်ကိုလည်းတို့ကပြန်ပြီးတော့70လောက်ပဲလေ
။ကရင်မျိုးသားစီယုံ KNU နေနဲ့တမဟာ3ခုပူပေါင်းပြီးစစ်တောင်းမြစ်တဝိုက်မှာတိုက်ခွက်တွေဖော်ဆောင်ဖို့လုပ်နေကြတာကိုသတင်းရရှိထားတယ်လို့ August 5ရက်နေ့ညနေပိုင်းကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှရဲ့မိကွန်းထဲမှာထည့်သွင်းပြောဆိုသွားပါတယ်ရှင်။
အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ချင်ရမှာပါ
။မြန်မာနိုင်ငံမှာဇူလိုင်လအတွင်းစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရည်တွေကြောင့်အမျိုးသမီး63ယောက်သေဆုံးခဲ့တယ်လို့မြမအမျိုးသမီးတပ်မက PWU ကထုတ်ပြန်ပါတယ်။ကချင်ပြည်ရဲ့မြို့တော်မြစ်ကြီးနားနဲ့အနီးတစ်ဝိုက်မှာစစ်ကောင်စီဘက်ကစီရေးပြင်ဆင်မှုတွေရှိနေပြီးဖုန်းလိုင်းအင်တာနက်လိုင်းတွေဖြတ်တောက်ခံထားရတာတလနီးပါးရှိနေပြီဖြစ်ပါတယ်။
တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒီတာကတိုင်းသာသတင်းတော့ဒီကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအမိပ
ါ။စက္ကန့်စီအကျန်းဖတ်မှုကြောင့်တလာတဲ့မျိုးသမီး60ကျော်တည်ခဲ့တာပါဝင်တိုင်းရင်သတင်းလှပါ။အခုလိုအပတ်စဉ်ကဏ္ဍတွေပြီးမှာတော့ VO ရဲ့ခြေတာရင်းညအစီအစဉ်နဲ့ဆုံးမသက်ခင်သတင်းချင်းချုပ်မဆုမြတ်မှုပြောပြပေးပါအောင်ခင်ဗျာ။
လာရှိုးစစ်ဌာနချုပ်နဲ့ဒီကြောင်မဲနောင်ချိုစစ်ဌာနချုပ်ကြားခဲ့ပြီးတဲ့နောက်မှာပြည်ဦးလွင်အထိစစ်ပွဲကူးဆက်လာမှာကိုစိုးရိမ်တဲ့အတွက်ပြည်ဦးလွင်မှာနေထိုင်သူတွေတခြားနေရာတွေကိုအစုလိုက်ပြုံလိုက်ပြောင်းရွှေ့နေကြပါတယ်။ပြည်ဦးလွင်ကနေထွက်ခွာလာတဲ့ဒီရှင်နန်းရှိကြီးကိုလည်းလူမှုကွန်ရက်တွေပေါ်မှာဒီဗီဒီယိုတွေနဲ့တွေ့မြင်နေရပါတယ်။မြန်မာနိုင်ငံမှာဒီ1988ခုနှစ်တုန်းကတပါတီစနစ်ကနေပါတီစုံဒီမိုကရေစီစနစ်ကိုတောင်းဆိုဆန္ဒပြခဲ့တဲ့၈လလုံးလူထုအောင်ကြွားမှုဖြစ်ခဲ့တာဒီကနေ့36နှစ်ပြည့်သွားပါပြီ။ရန်ကုန်မြို့အပါအဝင်၈လလုံးထိမ့်မှဆန္ဒပြမှုတွေမြို့တော်တော်များများမှာရှိခဲ့ပါတယ်။စစ်တပ်ရဲ့အာဏာသိမ်းမှုကိုအကြိမ်ကြိမ်ခံနေရတဲ့မြန်မာနိုင်ငံမှာဆက်အာဏာရှင်စနစ်အဆုံးသတ်ဖို့လိုအပ်တယ်လို့၈လလုံးနှစ်ပတ်လည်ဆန္ဒပြသူတွေကပြောကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ကျောင်းသားတွေရဲ့အုံကြွားမှုကြောင့်ဒုတိယအကြိမ်လှုပ်လှိုက်ရေးရရှိခဲ့ပြီလို့ကြားဖြတ်အစိုးရကဦးဆောင်ဖို့နိုင်ငံကိုဒီကနေ့ပြန်လောက်ရောက်လာတဲ့ Nobel ငြိမ်းချမ်းရေးဆုရှင်မိုဟာမက်ယူနက်စ်ကပြောကြားလိုက်ပါတယ်။နိုင်ငံကိုဒီမိုကရေစီစနစ်ပြန်လည်ထွန်းကားအောင်သူ့အစိုးရအနေနဲ့ကြိုးပမ်းသွားမယ်လို့ဒါကာမြို့တော်ကိုပြန်ရောက်ရောက်ချင်းမှာပဲခုလိုပြောကြားခဲ့တာပါ။လူငယ်ကျောင်းသားတွေဟာနိုင်ငံကိုကာကွယ်ပြီးတော့တိုးတက်တဲ့နိုင်ငံသက်စီအရှိန်နဲ့သွားနိုင်ဖို့နိုင်ငံကိုအစ်စ်တပံမွေးဖွားပေးခဲ့တယ်လို့လည်းသူကအချီးကျူးပြောကြားခဲ့ပါတယ်။ဂျပန်နိုင်ငံနာဂါဆာကီမြို့ပေါ်ဒုတိယကမ္ဘာစစ်အတွင်းအမှုမျိုးပုံကျဲချခံခဲ့ရတဲ့နှစ်ပတ်လည်အခမ်းအနားကိုအစ္စရေးကိုမဖိတ်တဲ့အတွက်အမေရိကန်အပါအဝင်နိုင်ငံတချို့အသံမှတ်ကြီးတွေကမတက်ဘူးလို့ပြောကြားခဲ့ကြပါတယ်။နာဂါဆာကီမှာမနေ့ဖြန်တောက်ကြနေချင်းပါမဲ့ခမ်းအနားတက်ဖို့အစ္စရေးအသံမှတ်ကြီးကိုမဖိတ်တာဟာနိုင်ငံရေးကြောင့်ဖြစ်တာမို့ဂျပန်နိုင်ငံဆိုင်ရာအမေရိကန်သံအမှတ်ကြီးကအခမ်းအနားကိုတက်မှာမဟုတ်ဘူးလို့အမေရိကန်သံယုံကပြောပါတယ်။အမေရိကန်အပြင်တခြားခုနှစ်နိုင်ငံနဲ့ EU ဥရောပသမဂ္ဂတို့ကသံမှတ်ကြီးတွေအစားအငယ်တန်းသံတမန်တွေကိုပဲခမ်းအနားကိုဆေးလွတ်မယ်လို့ကြေညာခဲ့ကြပေမဲ့သူ့ရဲ့ဆုံးဖြတ်ချက်ကိုပြင်မှာမဟုတ်ဘူးလို့နာဂါဆာကီမြို့တော်ဝန်ကဒီကနေ့သတင်းတောက်တွေကိုပြောကြားပါတယ်။ဗြိတိန်နိုင်ငံတဝမ်းမှာတော့လုံခြုံရေးတင်းတင်းကြပ်ကြပ်ချထားသလိုလူမျိုးရေးခွဲခြားမှုတံပြန်တဲ့ဆန္ဒပြပွဲတွေကြောင့်မနီနာရုံကတော့အထီးကရုံးတွေမရှိပဲအတော်လေးငြိမ်းချမ်းခဲ့တယ်လို့လန်ဒန်မြို့တော်ရဲမင်းကြီးကပြောကြားပါတယ်ရှင်။
ကျေးဇူးပါမစင်မြတ်မွန်ကြီးအခုလိုသတင်းအချင်းချုပ်ပြီးမှာတော့ VO ရဲ့ဒီညချက်တာရညစီစဉ်နေဒီမှာပဲပြီးဆုံးသွားပါပြီဒီညစီစဉ်ထုတ်လွှင့်မှုကအလိမ်ပါပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ William Andre နဲ့ Robert Bus တို့ဖြစ်ပါတယ်ဒီညစီစဉ်မှုကတော့ကျွန်တော်ဝင်းမမ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လိုရာဆန္ဒပြေဝါရှင်လန်းချမ်းမြေကြပါစေကောင်းကောင်းလည်းအိတ်ဆက်အနားယူနိုင်ကြပါစေခင်ဗျာ
This program has come.